Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA မေကန်တန်ရဲ့2022ခုနှစ်ဇွန်လ31ရက်ဇွန်လ30ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကို Washington DC ကနေလိုင်းတိုမီတာ2440 58တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်ထုတ်လင်းနေပါပြီရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်မဲ့တဲ့နေ့မှာတော့မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းရာနဲ့ချီရလူတွေကိုတရားရုံးလှုပ်ထုံးလုပ်နေတဲ့မြန်မာပြည်အရေးယူပြီးပြည်ရရှိနေတယ်လို့ကုလသမဂ္ဂကပြောလိုက်တဲ့သတင်းအီသီယိုးပီးယားနိုင်ငံတီဂရိတ်ဒေသကလက်နက်ကန်ပြစ်ခတ်နောက်ဆုံးအခြေအနေပါဝင်ထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ကြီးထက်နဲ့သူပြောပြပေးမှာပ
ါကောင်းပါပြီရှင်သတင်းစီစဉ်ပြီးတဲ့နောက်မှာတင်ဆက်မဲ့သတင်းလွှာတစ်ပုဒ်မှာတော့
မာရကကျင်းနေတယ်ပေါ့နော်အားလုံးစီစီလုံးလုံးနေကြပါညီညွတ်ညွတ်နေကြပါလို့ပြောတယ်ပြောပြီးတော့ပြည်သူတွေကိုလည်းစီစီလုံးလုံးညီညွတ်နေကြပါလို့သူကမှားတယ်အရင်အများဆုံးကျမတို့ကိုအရင်မှားပြီးတော့ပြည်သူတွေကိုပြန်မှားပါတယ်အားလုံး
ဒါကတော့ဒေါ်ဆန်းစုကြည်ရဲ့ရှင့်နေဒေါ်မင်းမီဆိုးပြောပါတာပါဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုနောက်ဆုံးအခြေအနေတွေကိုတင်ပြတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်နောက်တစ်ခါစစ်ကောင်စီလက်အောက်မြန်မာနိုင်ငံတွင်လူသားချင်းစာနာမှုအခြေအနေတိတက်ဆက်သွယ်မေးမြန်းခန်းမဖက်သက်တဲ့ထိုင်းစာချုပ်ကိုမြန်မာအလုပ်သမားတွေလက်မှတ်ရေးထိုးခဲ့ရတဲ့အခြေအနေစတဲ့အကြောင်းအရာတွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့အင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်နဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာတို့ကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ဗုဒ္ဓဘူးနေ့နဲ့ခင်းသတင်းအစီအစဉ်ကိုကိုအောင်လင်ဦးနဲ့မတ်တိန်ကြီးထိုက်ကိုကပြောပြမှာပါရှင
်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းဖမ်းဆီးထားသူ9000ရောရှိပြီးရာနဲ့ချီရလူတွေကိုလည်းတရားရုံးလှုပ်ထုတ်လို့နေနေမညီပဲအရေးယူဖြစ်ပြရရှိတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ
် The human rights component of the office that a total of 5202 people are in detention as a result of their opposition to the military takeover
ဆရာနာသိမ်းမှုဆန့်ကျင်တဲ့အတွက်ဖမ်းဆီးထားသူ9200ရောက်ရှိခဲ့ပြီးဒီထက်က200ရောက်လဲမင်းတို့ထုတ်စီရတရားရေးလုပ်ငန်းစဉ်အောက်မှာလှုပ်ထုတ်လို့နေနေမညီပဲဥပဒေမျိုးမျိုးနဲ့ပြစ်ဒဏ်ပေးခံရပါတယ်26ရောက်တည်တယ်ချမှတ်ခံရပြီးဖမ်းထုတ်ထားတဲ့အတွက်တင်းရှောင်နေရသူပေါင်း2000လောက်ရှိနေပါတယ်လို့မြန်မာနိုင်ငံခြေဆက်ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကူကပြီးကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောဝင်ကစတက်ဖန်တူချာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒါစင်နဲ့ချီရလူတွေကိုလည်းမျက်ကွယ်မှာပဲတည်တယ်တတတချွန်းအလုတ်ချင်းနဲ့ထောင်နှံအပြစ်ပေးခံရတယ်ရှိကြောင်းလည်းပြောဆိုသွားပါတယ်။ဒီချိန်ထဲမှာပဲဆင်အနာတိန်တာကိုစန့်ကျင်လှုပ်ရှားမှုတွေနဲ့ဆက်နေပြီးအာဏာပိုင်တွေကဖမ်းဆီးဖို့ဝန်ထမ်းထုတ်ထားတဲ့သူတွေကထင်ရှားကြချသူ24ယောက်ပေါ်ဆွဲချက်တွေကိုရုံးသွင်းလိုက်တဲ့အကြောင်းစစ်တပ်ဘက်ရုံးမြင့်တန်ရကအင်္ဂါနေ့မှာကြေညာခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအရသာဆွဲချက်ကိုဖယ်ရှားပြီးအာဏာသိမ်းလိုက်တာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုအာဏာပိုင်နေနေရကနိုင်ငံရေးသမားတွေနဲ့တချို့ကလှုပ်ရှားသူတွေတမကသတင်းသမားတွေအနုပညာရှင်တွေဆရာဝန်တွေကျောင်းဆရာဆရာမတွေကိုလည်းဖမ်းဆီးရေးယူတာဖြစ်ပါတယ်ဆရာနာသိမ်းပြီးရနောက်ပိုင်းဖမ်းဆီးခံရသူသတင်းသမား93ယောက်ထက်မနည်းရှိခဲ့ပြီး54ယောက်ကလည်းဆက်လက်ဖမ်းဆီးခံထားရတဲ့ဖြစ်တဲ့အကြောင်းကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်
အများပြည်သူတည်ငြိမ်အေးချမ်းမှုပြပြန်းအောင်လှုပ်ဆော်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန် 905 ခါခွေချိုးဖောက်မှုတို့နဲ့အမှုတရွဲပဲတရားစွဲခံရတဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့ရဲ့အမှုတွေကိုနေပြည်တော်သီးသန့်တရားရုံးမှာဇွန်လ29ရက်နေ့အင်္ဂါနေ့ကကြားနာခဲ့တာမှာတရားလိုဘက်ကတင်တဲ့သက်သေတွေကိုတရားရုံးကလက်ခံခဲ့ပါတယ်ဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကကန့်ကွက်ခဲ့ပေမဲ့လည်းတရားသူကြီးကလက်ခံခဲ့တာကြောင့်အထက်တရားရုံးကိုတင်ဖို့ဖြစ်လာပါတယ်။ဒါကြောင့်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့အမှုတွဲကိုအထက်တရားရုံးကဆုံးဖြတ်ချက်မချမချင်းဆိုင်းငံ့ထားမှာဖြစ်ပါတယ်။ဖေဖော်ဝါရီလ10ရက်နေ့စစ်တပ်အာဏာသိမ်းပြီးနောက်ဒေါက်ဆန်းစုကြည်အပါအဝင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ပိုင်းဖမ်းဆီးခံထားရတဲ့အတော်အတွင်းစစ်တပ်ရဲ့လုပ်ရက်ကိုရှုတ်ချထားတဲ့ NLD ဘက်ကထုတ်ထားတဲ့ကြေညာချက်နှစ်ဆောင်ကိုတရားလိုဘက်ကတက်တည်အဖြစ်တင်သွင်းခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းလူညွန့်ရေးတပ်ဖွဲ့ရဲ့လက်ချက်နဲ့တည်ဆုံးသူရာနဲ့ချေရှိနေပြီးဒီထဲမှာဖမ်းဆီးထားတဲ့တည်ဆုံးမှုတွေရှိနေတဲ့အကြောင်းလဲကုလသမဂ္ဂကပြောပါတယ်။လူညွန့်ရေးတပ်ဖွဲ့ရဲ့လက်ချက်နဲ့တည်ဆုံးသူလက်နက်မဲ့အရသာ883ယောက်ထက်မနည်းရှိမယ်လို့ခန့်မှန်းထားပြီးဒီထဲကအနည်းဆုံး40လောက်ဟာဖမ်းဆီးထားတဲ့တည်ဆုံးတာလို့လဲမ မြန်မာနိုင်ငံခြေဆက်ကုလသမဂ္ဂတာဝန်ရှိသူတွေကပြောတဲ့အကြောင်းကုလသမဂ္ဂကွင်းရုံးချုပ်ရဲ့ပြောခွင့်ရစတက်ဖင်ဒူချာရက်ကအင်္ဂါနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတည်ဆုံသူကလေး60လောက်ရှိနေပြီလို့လည်းပြောဆိုခဲ့ပါတယ်စေယုံနေနဲ့ကျမ်းမာရေးဝန်ထမ်းတွေပေါ်တိုက်ခိုက်မှုပေါင်း59ကြိမ်ထက်မနည်းရှိပြီးစာတင်ကြောင်းတွေကျောင်းဆရာဆရာမတွေတိုက်ခိုက်ခံရမှုအနည်းဆုံး163ကြိမ်ရှိကြောင်းလည်းကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါလူခွင့်ရေးချွတ်ဖောက်မှုတွေနဲ့ထိခိုက်ဒေချေတဲ့အထိအင်အားသုံးနှင်းနှင်းမှုတွေပေါ်မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေကအပြင်းထန်ရှုတ်ချတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဆရာနာတိန်းနာငါးလနီးပါးရှိတာတွေမှာပဲစန့်ကျင်လှုပ်ရှားမှုတွေလက်နက်ကင်ခုခံတိုက်ခိုက်မှုတွေနဲ့အတူထိခိုက်ဒေဆုံးမှုတွေတင်လည်းဆက်လက်ထွက်ပေါ်နေတာပါကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့မြန်မာလူမျိုးရေးတပ်ဖွဲ့အနေနဲ့ကြီးစံစစ်တွေပါဝင်အင်အားအလွန်ကျုံသုံးနှင်းနှင်းမှုတွေချက်ချင်းရဖို့နဲ့ရဲသားတွေပေါ်လက်နက်ကြီးတွေနဲ့ပါအတုံးပြူတက်ခိုက်တဲ့ဒရင်တွေနဲ့ပတ်သက်လို့စိုးရိမ်နေကြောင်းလဲမြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေပြောကြားချက်ကိုကူကပ်ပြီးပြောဆိုသွားပါတယ
်ထိုင်းနိုင်ငံတွင်ရွှေပြောင်းအလုပ်လုပ်ကန်ချတဲ့မြန်မာနဲ့ကမ္ဘောဒီးယားအလုပ်သမားတွေဟာငါးပန်းတင်မောတွေမှာအလုပ်လုပ်ရေးအတွက်သူတို့မဖတ်တတ်တဲ့စာချုပ်တွေမှာလက်မှတ်ထိုးခိုင်းခံနေကြရကြောင်းစစ်တမ်းတရက်ကတွေ့ရှိထားပြီးဒါဟာဆိုရင်ငါးပန်းလုပ်ငန်းကဏ္ဍအတွင်းကမတရားမှုဖိနှိပ်မှုတွေပပျောက်ရေးဆောင်ရွက်မှုကိုရုပ်ရော့စေတာဖြစ်ပါတယ်2021ခုနှစ်မတ်လနဲ့ဇွန်လအတွင်းထိုင်းစစ်ကမ်းတွေမှာငါးပန်းလုပ်သား920ကိုကောက်ယူတဲ့ FRN ရဲ့စစ်တမ်းမှာတော့ငါးပန်းသမားတွေလက်မှတ်ထိုးရတဲ့စာချုပ်ကိုမိခင်ဘာသာစကားသူတို့ဖတ်တတ်တဲ့ဘာသာစကားနဲ့ဘာသာပြန်တာအနေချင်းသာရှိကြောင်းဖော်ပြပါတယ်စာချုပ်ကိုမိခင်ဘာသာစကားနဲ့ဘာသာပြန်ပေးတာမျိုးဒါမှမဟုတ်လဲရှင်းပြတာမျိုးမရကြတဲ့ငါးပန်းသမား89ရာခိုင်နှုန်းရှိတာကိုမယုံကြည်နိုင်စရာတွေ့ရှိရတယ်လို့ ITF FRN ထိုင်းလုပ်ငန်းစဉ်ကိုဦးဆောင်ခဲ့တဲ့ဂျွန်ဟတ်တက်ရှ်ကပြောပါတယ်ဒေါ်လာတန်းထောင်ချီဝင်ငွေရနေတဲ့ထိုင်းနိုင်ငံရဲ့ငါးပန်းလုပ်ငန်းကဏ္ဍမှာလူကုန်ကူးမှုလမ်းစာမပြေပဲခိုင်းစင်မှုရိုင်းနှက်မှုတွေနောက်ဆုံးတပ်ဖြတ်မှုတွေအခြေဖြစ်နေတဲ့မတရားမှုဖိနှိပ်မှုပပျောက်ထိုင်းအာဏာပိုင်တွေဘက်ကနှစ်နဲ့ချီချိုးပန်းနေတာပါဒီလိုမတရားဖိနှိပ်မှုတွေကြောင့်ထိုင်းနိုင်ငံဟာလူကုန်ကူးမှုအစိုးဆုံးအဆင့်အဖြစ်အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနက2015အစဉ်ခံစားမှအဆင့်လျှော့ချသတ်မှတ်ထားတာဖြစ်တယ်လို့တရားမဝင်ငှားအလွန်အကျွံဖမ်းဆီးမှုဆွဆွဲခံရတဲ့ထိုင်းနိုင်ငံရဲ့ပင်လယ်စာတင်သွင်းမှုကိုပိတ်ပင်ဖို့ဥရောပသမဂ္ဂကလည်းသတိပေးထားတာဖြစ်ပါတယ်ရှင်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ57 kHz 5805နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့ပေါ်ဒူးနဲ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ခုဆက်လက်ပြီးနိုင်ငံကသတင်းတွေကိုပြောပြပေးပါမယ်ဖြစ်ပါတယ်အီသီယိုးပီးယားနိုင်ငံကလက်နက်ကင်ပြဖက်တွေဖြစ်နေတဲ့တစ်ဂရိတ်ဒေသမှာအစိုးရကတစ်ဖက်သက်ပြည်ရဲ့ကျင်ညာလိုက်ပေမဲ့အစိုးရနဲ့အီရီထရီးယားတပ်ဖွဲ့တွေကိုဆက်လက်ရှာဖွေချေမှုန်းသွားမယ်အကြောင်းသဘုံတွေကအင်္ဂါနေ့မှာပဲသတိပေးလိုက်ပါတယ်အီသီယိုးပီးယားအစိုးရကတော့အပြစ်ခတ်ရစဲကျင်ညာခဲ့တဲ့တင်းလာနေ့မှာပဲစတင်အသက်ဝင်ကြောင်းပြောဆိုထားတာပါပြဖက်တွေ၈လနေပါ၈လချိန်မှာပဲဒီဒေသမှာအရင်ကအုပ်ချုပ်ခဲ့ပြီးတဲ့တစ်ဂရိတ်ပြည်သူ့လူမျိုးရေးတပ်ဦးTPLF တပ်ဖွဲ့တွေမကလေးမြို့တော်ကိုဝင်ရောက်လာရမှာမြို့ကန်တွေကအားပေးချေဆိုကြပါတယ်။သဘုံတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့လိုအပ်ရင် MR ဒေသနဲ့အင်းနီချင်းအီရီထရီးယားနိုင်ငံတွေရဲ့အထိဝင်ရောက်ပြီးရန်သူတွေကိုတက်ခိုက်သွားမယ့်အကြောင်းအင်္ဂါနေ့ကပဲရတာသတင်းစံတော်နဲ့မြင်းမြန်ကမှသတိပေးပြောဆိုလိုက်တာပါ။တစ်ဂရိတ်ဒေသဆူရရဲ့အခြေခံရရှိတယောက်ကလည်းအီသီယိုးပီးယားနဲ့အင်းနီချင်းအီရီထရီးယားတပ်တွေကိုအင်အားချိနေအောင်ဓမ္မမုံလည်းချိန်မုန်းနေအောင်ဆက်လက်ကြိုးပမ်းသွားဖို့ရည်မှန်းထားတဲ့အကြောင်းနယူးယောက်တိုင်းစ်သတင်းစာကိုအင်္ဂါနေ့ကပဲပြောဆိုသွားပါတယ်အစိုးရတပ်တွေကိုမကလင်းမြို့မှာတင်းနှင်းနေနေကြရမတွေ့ရတော့တာဖြစ်တဲ့အကြောင်းလဲအဲ့ဒီမြို့မှာရှိနေတဲ့ဗီဒီယိုသတင်းတော့တွေကပြောဆိုခဲ့ပါတယ် TPLF ပြောခွင့်ရပုဂ္ဂိုလ်ကလည်းမြို့ကိုအပြည့်အဝထိ ंछ ုပ်ထားတဲ့အကြောင်းရိုက်တာသတင်းဌာနနဲ့မင်းမြန်ကမှပြောဆိုထားပါတယ်
Italy Nangama Inganika Chimpare Sibuaye Pumbure Nangana say G 20 ye Nanganjaye Wunji Twisong Swinu Nizabe Coronavirus ye Yadiru Kyanglemune Sana Yeka Pulomu Kesari Sunu Tabu Shibare Metiam Yuma Chimpani de Sunu Bwegaro Natan Sakokune now by G 20 Nanganjaye Wunji ye Batamazo Lujin Twisong Sunu Mukibare American Nanganjaye Wunji Antony Blinking Aro Gabalo Saya Chincha Murigo
အတူပူးပေါင်းဖြည့်ရှင်းဆောင်ရွက်ရေးအလေးထားဆွေးနွေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအင်ကာနစ်ကြေညာချက်မှာဖော်ပြထားပါတယ်ရှင်။စက်တင်ဘာလ17ရက်နောက်ဆုံးထားပြီးအမေရိကန်နဲ့မြောက်အတ္တိုက်စာချုပ်ဖွဲ့နေတိုးမဟာမိတ်တပ်တွေရုပ်သိမ်းမှုစီစဉ်ထားခြင်းမှာပဲအာဖဂန်နစ္စတန်နိုင်ငံမှာလုံခြုံရေးအခြေအနေတွေစိုးဝါလာနေတဲ့ပုံစိုးရိမ်နေကြောင်းအာဖဂန်နစ္စတန် င်တွေယိုယွန်းလာတဲ့ကြောင်းအင်္ဂါနေ့ကပဲကပူးမြို့တော်မှာဒိန်းတောက်တွေကိုပြောလိုက်တာပါ
The military takeover is not a, in the interest of anyone, certainly not for the people of Afghanistan.
စီးရီးယားတင်ပြတာဘာသူမှအကျိုးမရှိပါဘူးအာဖဂန်ပြည်သူတွေတည်းလဲတေချာပေါက်အကျိုးမရှိနိုင်ပါဘူးလို့မချရင်ငါဆက်လို့တာလီဘန်တွေစီးရီးယားတာလီရလာတဲ့ပုံပုံချွတ်ချင်းမီလာသတိပေးပြောဆိုလိုက်ကြပါဆက်စုံနဲ့နှစ်ခုနီးပါးကြာအာဖဂန်စစ်ပွဲဆုံးဖြတ်ပြီးမာမေးတပ်တွေရုပ်သိမ်းတဲ့အစီအစဉ်စတင်တဲ့မေလတရနေ့ကစအာဖဂန်နစ္စတန်နိုင်ငံကခရိုင်ပေါင်း419ခုနဲ့တရားရုံးကိုတာလီဘန်တွေကထိန်းချုပ်ထားတာဖြစ်ပါတယ်
အိန္ဒိယရဲ့စီးပွားလုပ်ငန်းကုမ္ပဏီစစ်ပလာကသူ့ရဲ့လုပ်ငန်းမိဖက်မဒါနာရဲ့ COVID-19 ကာကွယ်ဆေးကိုဖြန့်ချီရေးအတည်ပြုပြီးဖြစ်ကြောင်းအိန္ဒိယတာဝန်ရှိသူတွေကအင်္ဂါနေ့မှာကြေညာပါတယ်။အိန္ဒိယမှာတတိယအကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်နိုင်ရေးကာကွယ်ဆေးတို့အစီအစဉ်ကိုအရှိန်ညှင့်နိုင်အောင်ကြိုးပမ်းနေချိန်မှာအခုထွက်လာတဲ့ကြေညာချက်ကြောင့်မဒါနာရဲ့ COVID-19 ကာကွယ်ဆေးကိုအိန္ဒိယနိုင်ငံတွင်တင်သွင်းခွင့်ရရှိသွားတာဖြစ်ပါတယ်။အိန္ဒိယမှာ AstraZeneca နဲ့အိန္ဒိယရဲ့ Serum Institute ရဲ့ COVID ရှိ COVID ကာကွယ်ဆေး Bharat Biotech ရဲ့ Covaxin ကာကွယ်ဆေးနဲ့ Russia ထုတ် Sputnik V ကာကွယ်ဆေးတွေကိုအရေးပေါ်အသုံးပြုခွင့်ပြုထားပြီးဖြစ်တာကြောင့်အခုမဒါနာရဲ့ COVID-19 ကာကွယ်ဆေးကစရုပ်ထမြောက်အသုံးပြုခွင့်ရတဲ့ကာကွယ်ဆေးဖြစ်ပါတယ်။လက်ရှိအချိန်ထိအိန္ဒိယမှာကာကွယ်ဆေးအလုံးရေတန်း330လောက်ထိုးနှံပြီးဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုမှာထိုးနှံပြီးဖြစ်တဲ့အရေးအတွက်ထည့်ပို့ပြီးတော့များပါတယ်။ဒါပေမဲ့လည်းအိန္ဒိယမှာကလူရေတန်း1360ကျော်ရှိတာကြောင့်ကာကွယ်ဆေးထိုးနှံပြီးစီးမှုနှုန်းကတခြားနိုင်ငံတွေနဲ့ရှင်ရင်အတော်လေးနည်းနေသေးတာဖြစ်ပါတယ်ရှင်။ဗုဒ္ဓဘုရားနဲ့ခင်တဲ့အစီအစဉ်ကိုကိုအောင်လူဦးနဲ့မတ်တန်ကြီးထိုက်တို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းနဲ့ခင်အစီအစဉ်ကိုရုပ်တံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်။အခုတော့မြန်မာသတင်းလွှာတွေကိုကြည့်ကြရအောင်ပါ။နိုင်ငံရေးမတည်ငြိမ်မှုအပြင် COVID-19 ကပ်ဘေးရောဂါပြဿနာကိုပါရင်ဆိုင်နေရတဲ့မြန်မာလူထုကြားစီစီလုံးလုံးရှိကြဖို့ဒေါက်တာဆန်းစုကြည်ကမှာကြားလိုက်တဲ့အကြောင်းရှေ့နေကပြောပါရတယ်။ဒေါက်တာဆန်းစုကြည်ရဲ့ပြည်သူတို့သတင်းစကားဒေါက်တာဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ရဲ့အမှုနောက်ဆုံးအခြေအနေတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်။
ဆီယာနာသိန်းရဲ့ဖေဖော်ဝါရီလတည့်နေ့ကလေးကရာထူးကဖြောက်ချပြီးဖန်ခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အမှုကိုဇွန်လ29ရက်အင်္ဂါနေ့ကမြေပြည်တော်တရားရုံးမှာကြားနာခဲ့တဲ့အတော်အတွင်းပြည်သူတွေစီးလုံးကြဖို့ရှင့်နေကနေတဆင့်သတင်းစကားပါခဲ့တာပါ။ဟု
တ်ပါပေါ့နော်။ကျမတို့ကိုအထူးဟိုအထူးမှားတာကရှင့်နေတူပေါ့နော်။အားလုံးစီစီလုံးလုံးနေကြပါ၊ညီညွတ်ညွတ်နေကြပါလို့ပြောတယ်။ပြောပြီးတော့ပြည်သူတွေကိုလည်းစီစီလုံးလုံးညီညွတ်နေကြပါလို့သူကမှားတယ်။တော့အရင်အများနဲ့ကျမတို့အရင်မှားပြီးတော့ပြည်သူတွေကိုကြက်မှားပါတယ်။အဲ့လိုဒီလိုနေကြပါညီညွတ်နေကြပါလို့မှလည်းပြီးတော့ဒီအမိတ်ကျမ်းမရေးအတွက်ကလည်းဟိုဆက်ဝင်တရားနဲ့ဆက်ရောက်ဆက်ထားပြီးရင်ပြောပါ
ဆရာနာတိမ့်ပြီးနောက်ဖန်းစီထိမ့်သိမ့်ခံထားရပြီးအမှုပေါင်းများစွာရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ကအင်္ဂါနေ့တရားရုံးကျင်းပမှုအတွင်းလူထုအတွက်သတင်းစကားပါခဲ့တာဖြစ်တယ်လို့သူမရဲ့ရှင့်ညီဒေါ်မင်းမင်းဆိုကမြေပြည်တော်မှာသတင်းတောက်တွေကိုပြောခဲ့တာပါဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းတယ်လို့လည်းရှင့်ညီဒေါ်မင်းမင်းဆိုကထပ်လောင်းပြောပါတယ် အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုအပါအဝင်အမှုရဲတစ်ခုတည်းတရားစွဲခံထားရတဲ့တမရဦးဝင်းမြင့်ဒေါအောင်ဆန်းစုကြည်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့ရဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာအင်္ဂါနေ့ကစစ်ဆေးခဲ့တာပါတရားလိုဘက်ကတင်သွင်းတဲ့တည်ခံဆက်ရွယ်စံတွေကိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကကန့်ကွက်တဲ့ကြားကပဲတရားသူကြီးကလက်ခံ
bare. Shinny to Mimin Soga, the end out we go a coolu shimpia bare.
Atamaro in Patoma, that is sitting in the Sayasa and Shibare, who Kirubagan is in the Sayasa and the Pound Shibare. I say Sayasa and Yaro, a mutual democracy, a quajo yet. คนเย็นนั้นน่ะ2021ปีเสร็จป่ะอาจารย์จ้างซาเนี่ยสะตองเย็นนั้นน่ะ2021ปีเสร็จป่ะปัญญาเจตรีโหไอ้ตัวดุมุกุเยปอมมาพอแยกให้ได้สายยศรณะเนี่ยปัตตะปิยอตัวตะติกันเต็มๆมาเลยเต็มๆเนี่ยปอมมาจมารู้สุสัยสัญญาดูกันนี่กันไว้แค่ล่ะป่ะเนาะだใบแม้อุเรยาชีบักก็รอตัวตะติกันเต็มๆจริงๆโหคุณพี่โหด้วยโหตัวชอบแล้วจะไปแก่เลยป่ะเนาะเตียยุ่งหลอนอันนี้เดียวมา เดี๋ยวเราไปกับตัดเด็กกันที่เจนจิงเกเรอเมียวดาดิโมคราซีเผชิญเผชิญเนี่ยคนเนี่ยนานๆแล้วเท่านั้นเสร็จเยอะสวยป่ะสาโกตัดเด็กกันกาจีอภิเษกเนี่ยอภิเษกละกองอันนั้นดิเมียวดาดิโมคราซีเผชิญเยอะสะตองเยอะนานๆแล้วเท่านั้นเสร็จเยอะสวยป่ะปัญญาเชอะมาช่องมีซองตรงนั้นเนี่ยมีซองแล้วเท่านั้นเสร็จที่โกตัดเด็กกันเข้าไปพิสูจน์ดีเดี๋ยวละกองนักพูดตรงโหตัดเด็กกันที่เจนจิงเกเรและขังเลยป่ะ တရရလိုဘက်ကတည်တည်ခံတင်သွင်းတဲ့စာရွက်တွေကတော့အာနာသိမ့်ပြီးအရက်ဖက်ကောင်းဆောင်တွေဖန်ဆီးခံထားရစဉ်စစ်တပ်ရဲ့လိုရက်ကိုကန့်ကွက်ကြောင်းအန်အယ်ဒီရဲ့ထုတ်ပြန်ချက်တွေဖြစ်ပါတယ်တရရလိုရက်တည်တည်ခံတင်သွင်းမှုကိုတရားရုံးကလက်ခံခဲ့ပေမဲ့အထက်တရားရုံးမှာတင်ပြခွင့်ခွင့်ပြုခဲ့တာကြောင့်ဒေါက်ဆာစုကြည်ရဲ့ရှေ့နေတွေကအထက်တရားရုံးကိုဆက်ပြီးတင်သွင်းဖို့ပြင်ဆင်နေကြပါ
အထက်တရားရုံးဆုံးဖြတ်ချက်မကြမချင်းနေပြည်တော်တည်ထောင်တရားရုံးကကျန်းနာမှုဆိုင်ရံထားမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒေါက်ဆန်းစုကြည်ရင်ဆိုင်နေရတဲ့တရားမဝင်ဝေါ်ကီတိုကီစကားပြောဆက်တွေခွင့်ပြုချက်မရှိဘဲအသုံးပြုမှုနှစ်ထောင်၂၀ပြည်နှစ်ရွေးကောက်ပွဲစည်းရုံးမှုနှစ်ခုမှာကိုဗစ်-19ကပ်ရောဂါဆိုင်ရာတမ်းမြစ်ချက်တွေကိုချိုးဖောက်မှုတွေနဲ့ပတ်သက်လို့တရားရုံးမှာဆက်လက်ကျန်
ီစဉ်ကိုကျမတို့ Facebook စာမျက်နှာဖြစ်တဲ့ Burmese VOA News နဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရစေ။အခုတော့သတင်းပေးပို့ချက်တပုတ်ကိုတင်ဆက်မှာပါ။မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့မှာကိုဗစ်အတည်ပြုလူနာ600လောက်ရှိနေတာကြောင့်အတည်ပြုလူနာအများဆုံးရှိတဲ့မဲတောင်ရပ်ကွက်ကိုအသွားအလာပိတ်ဆို့ကန့်သတ်ထားပါတယ်။မြန်မာနိုင်ငံကရွှေပြောင်းလုတ်သားအများစုနေထိုင်အလုပ်လုပ်ကြတဲ့နေရာလည်းဖြစ်ပါတယ်။ဒီမဲတောင်ရပ်ကွက်ကကျောင်းတွေ၊ဆိုင်တွေ၊အလုပ်ရုံတွေပိတ်ထားတဲ့အခြေအနေနဲ့ပတ်သက်လို့ကျမတို့ရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကပြောပြမှာပါရှင
်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ကမဲတောင်ရပ်ကွက်မှာမြန်မာနိုင်ငံကရွှေ့ပြောင်းလုပ်သားအများအပြားကိုဗစ်ကပ်ရောဂါကူးစက်နေတာစစ်ဆေးတွေ့ခဲ့ပြီးတဲ့နောက်ထပ်ဆေးစစ်မှုတွေလုပ်နေတာမှာစုစုပေါင်းကိုဗစ်ရောဂါပိုးကူးစက်သူ600လောက်တွေ့ရှိထားပါတယ်။ဒါကြောင့်မဲတောင်ရက်ကွက်ကကျောင်းတွေစားတောက်ဆိုင်တွေနဲ့စိတ်ယုံတချို့ကိုပိတ်ထားပါတယ်။ရက်ကွက်အဝင်အထွက်အသွားအလာတွေကိုလည်းပိတ်ဆို့ကန့်သတ်ထားပါတယ်။အဲ့ဒီနေရာမှာရှိနေတဲ့အလုပ်သမားတွေရဲ့အခြေအနေနဲ့ပတ်သက်လို့ရောင်ကြီးဦးအလုပ်သမားအဖွဲ့ကဥပဒေရေးရာတာဝန်ခံမတ်သူစာချိန်ကအခုလိုပြောပြပါတယ်။
တရင်ကြိုရတယ်ကသူတို့လည်းတရက်ဟို3-4ရက်စာတော့ရှိတဲ့လောက်ဝယ်ထားတယ်တဲ့ဝယ်ထားကြပြီးတော့လောလောဆယ်တော့အဲ့ရစားဖို့တောက်ဖို့နေပါလို့ရှိသေးတာပေါ့ပြီးတော့အဲ့ဒီတဲမှာလည်းဟိုစိတ်ယုံလောက်တာကများတဲ့ခါကျတော့သူတို့ဒီဟိုတတိအလုပ်ရှင်နေရလဲတချို့တာဝန်ယူရတာရှိရလို့ပြောတယ်ဟိုလက်လာကြအဲလောကကြီးပါဒီဟိုရှင်းငွေတိုင်းကြိုထုတ်ပေးတာတို့ဘာလို့အဲ့လိုမျိုးလေးတော့လှုပ်ထားပေးတာရှိရဲ့တဲ့အရန်တော့ခက်မတွေ့ဘူးဒါမဲ့ဟိုအစကလည်းဒီအပြင်ကြပန်းတယံဆိုင်တမတနေ့လောက်တနေ့သာပေါ့အဲ့ဒီအမျိုးလေးလောက်ပဲနည်းနည်းသူတို့ကတော့ဟိုသူတို့နှစ်ရက်သုံးရက်လောက်နေပြီးတော့နည်းပြက်နိုင်တယ်ပေါ့ဟုတ်အဲ့တော့လောလောဆယ်တော့သူတို့အဲ့ဒီလူကြီးအဲ့ပိုးတွေးလူနာတွေကိုပဲလိုက်ပြီးတော့ကျမကြီးဌာနလိုက်ကြည့်ပြီးတော့လိုက်ပြီးနည်းနည်းရှင်းမှတ်
ไล่ขอไอ้อะไรมีเวลาเราจะชี้ดีเลยซาดาวปัญญาที่ใช้สิ่งนี้ได้ตายแล้วประมาณไม่ชี้ดีเมื่อสามีเมื่อตอนแยกกันเสียอยู่ทุกชีมาอารมณ์ธรรมะใจยามันนิทานนี้ดูแต่ตัวเจ้าคนนี้เยี่ยมมามีตัวมีตัวแต่ชูเจ็บบีเมื่อสามีอยู่ยาวหลายเดือนเสียยามาโควิดก็ยอมมาปวดตัวเลยบาร์เลยไอ้เรื่องตุนีทายเนี่ยเมื่อตอนแยกกันมาจะมาเอวันนี้ก็โควิดปวดสัตว์เสียเกล้าบาร์อารมณ์ธรรมะเสียเสียเราชี้เลยเสียอยู่ทุกมา คนเสียจอสุไลเปลี่ยนไลโควิดก็ยอกกูสันนิดาสุเสียด้วยกันลูกยักกว่าเทมาชีเอ๊ะเสียงตรงอยู่เนี่ยลูนีแต่ยาลีกูว่าสบีโควิดเสียมือลูกเข้าไปเลยลูโลเซที่สุสุปังแต่เท่าตรงยาเราที่กูเสียเสียมางั้นยากูเจมากูไปยอกกับกูนี่ดาวด้วยกันเลยสบีแต่ปีเนี่ยโอโชยพ่อละมีเราเองมิสเตอร์พอลเรปิโรมาตาไทม์บาร์ดานเนี่ยกูรู้จะสุดตัวมาเลยวันนี้ได้มีการ ตรวจหาเชื้อเชิงรุกไปแล้ว1,300กว่าตัวอย่างนะครับใช่ไหมเนี่ยแม่เศร้ากับแม่มาลูกตาหมารีจ้ากูพี่เปลี่ยนความหูเจ้าหนี้กูเช่นนี้จะพิจารณาเลยแม่ต้องแยกไว้เป็นมาลูกบ้านเท่าตัวอย่างกูพี่เสียใจกับมาลูกง่ายกูจะกูเสียหนี้กูตัวอย่างไปเลยที่ด้วยปวดด้วยลูน่าเช่าอย่างเราด้วยกรณีเช่าอย่างเราเนี่ยที่จะทำบุญเสียหนี้ไปเลยกูแม่ต้องแยกไว้กูเอาเงินเอาทรัพย์กูไปสู่กันแต่ทำอะไรซาต้าใส่หนี้เจ้าหนี้กูเลยไปแข่งทำอะไรสูบีท ဒီလိုမျိုးတွေကြတော့ကျွန်တော်တို့ရဲ့ကိုဗစ်ကိုကူးစက်နေသူအသက်ကြီးပိုင်းနဲ့ကလေးတွေကလေးမိခင်တွေကိုတော့ဆေးရုံကအရေးပေါ်လာခေါ်တာတွေရှိနေတယ်ဆိုပြီးမှတ်သူစာကြိုင်ကပြောပြပါဗျာ
လူလက်ပိုင်းတွေလူလက်ပိုင်းတွေကတော့အများဖြင့်အခုလောလောဆယ်သူတို့ကသူတို့ခံမှာပဲသူတို့ပြီးနေတယ်ပေးထားထားတယ်ပေါ့နော်ပေးထားထားပြီးတော့သူတို့ဘယ်မှမထွက်နဲ့သူတို့မိသားစုဝင်နေနဲ့အတန်းတိုင်းလုံးခွဲနေသူပြီးတော့ထားထားတယ်အခုအရေးပေါ်လာတော့ခေါ်လာတာတော့တက်ကြီးပိုင်းနဲ့ကလေးမိခင်တို့ကလေးတွေတို့ဒါမျိုးရှိလာပြီးကျွန်တော်တို့အရေးပေါ်လာခေါ်တယ်ကိုဗစ်
ကိုဗစ်ကူးစက်မှုအများဆုံးပြည်နယ်၁၀ခုမှာအတော်အလာကန့်သတ်ချက်တွေအပါအဝင်တင်းချက်တဲ့ကိုဗစ်စီကံချက်တွေထုတ်ပြန်ထားပါတယ်။ဘန်ကောက်မြို့တော်နဲ့အနီးတစ်ဝိုက်ပြည်နယ်၅ခုမှာလည်းဈေးဆိုင်တွေစားတောက်ဆိုင်တွေကိုညကိုးနာရီနောက်ဆုံးထားပိတ်ဖို့ညွှန်ကြားချက်အပြင်စားတောက်ဆိုင်တွေမှာလူတွေထိုင်စားခွင့်မပြုရကန့်သတ်ချက်တွေလည်းထုတ်ပြန်ထားပါတယ်။လူ၂၀ကျော်ပြီးတော့လည်းစုဝေးခွင့်
င်းနဲ့သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပြည်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စပောက်ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရစေ။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလောင်းဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောင်းတောင်းယူနိုင်ပါရစေ။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုတော့လို့ပါရင်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရင် VOA ပြည့်စက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ကဲအခုတော့စစ်ကောင်စီလက်အောက်မြန်မာနိုင်ငံတွင်းစာနာမှုအခြေအနေတွေကိုကြည့်ကြရအောင်ပါ။တိုင်းရင်းသားဒေသတွေမှာနှစ်ပေါင်း28နှစ်ကြာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ Partners for Relief and Development ရဲ့ဥက္ကဋ္ဌ Steve Gama ကို Video Conference နဲ့ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ In current situation what
is ရှိချင်းနေမှာမြန်မာနိုင်ငံအတွက်အစိုးရအရဆုံးကိစ္စကဘာပါလဲရှင်။
Our main concern now is providing
ကျွန်တော်ရဲ့အဓိကစိုးရိမ်ပူပန်မှုကတော့ရွာတွေမြို့တွေတိုက်ခိုက်ခံရမှုကြောင့်ထိတ်လန့်ကြောက်ရွံ့ပြီးကိုယ့်ရဲ့နေအိမ်တွေကိုမိသားစုအလိုက်ဒါမှမဟုတ်တူးချင်းလိုက်ဆွတ်ခွာထွက်ပြေးနေရသူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းဖြစ်ပါတယ်။ဒါကြောင့်လည်းအဲ့ဒီဒေသတွေမှာကျွန်တော်တို့အရင်ကလုပ်ခဲ့တဲ့ဖွံ့ဖြိုးရေးဦးစားပေးလုပ်ငန်းတွေကိုခਿੱတရရနာထားရပါတယ်။ကျွန်တော်တို့အဖွဲ့အစည်းဟာလွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကတည်းကတိုင်းရင်းသားဒေသတွေမှာကျမ်းမာရေးစောင့်ရှောက်မှုနဲ့ပညာရေးအထောက်အကူပေးလုပ်ငန်းတွေကိုဆောင်ရွက်နေတာပါ။ဒါပေမဲ့ဒီနှစ်အာဏာသိမ်းချိန်မှာစစ်တပ်ရဲ့အကြမ်းဖက်ပြိနှိပ်မှုခံရသူတွေ၊နေရစွန့်ခွာဘေးလွတ်ရာထွက်ပြေးနေရသူတွေကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုကျွန်တော်တို့ရဲ့စွမ်းအားမှန်သမျှကိုလှည့်ပတ်အသုံးပြုခဲ့ရပါတယ်။ သူတို့အများစုဟာတောတောင်တွေထဲမှာပုံအောင်နေကြရသလိုစစ်တပ်ကသူတို့ကိုရှာဖွေတွေ့ရှိမှာကိုလည်းကြောက်ရွံ့နေကြရပါတယ်သူတို့အတွက်ပထမဆုံးကျွန်တော်တို့စားနပ်ရိက္ခာတွေကူညီထောက်ပံ့ပါတယ်နောက်ပြီးယာယီနေထိုင်ဖို့အမိုးကာတွေစေဝါပစ္စည်းတွေတောက်ရည်စသဖြင့်အသက်ရှင်ဖို့အခြေခံလိုအပ်ချက်တွေကိုကျွန်တော်တို့ကူညီပေးနေပါတယ
် So
ဒါဆိုရင်တိုင်းဒေသတွေမှာဘယ်ဒေသကအဆိုးရွားဆုံးဖြစ်နေလဲရှင်
Well, that's hard to say because the violence is indiscriminate.
ဒီချက်ကိုတော့ပြောဖို့ခက်ပါတယ်အကြောင်းကတော့စစ်တပ်ရဲ့အကြမ်းဖက်ပြီးနိုင်မှုမှာခွဲခြားမှုမရှိလို့ပါပဲဥပမာဆိုရင်အရင်ကအကြမ်းဖက်ပြီးနိုင်မှုတွေမရှိခဲ့တဲ့ချင်းပြည်နယ်မှာအခုဆိုရင်ပြင်းထန်တဲ့အကြမ်းဖက်မှုအများအများကိုတွေ့မြင်ခဲ့ရပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့အကူအညီပေးရေးလုပ်ငန်းတွေကိုချင်းပြည်နယ်အတွက်တိုးမြင့်ပြီးကြိုးပမ်းလှုပ်ဆောင်နေပါတယ်။ကျွန်တော်တို့ပထမဆုံးလုပ်ခဲ့တဲ့နေရာကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ကရင်ပြည်နယ်ဖြစ်ပါတယ်။ကျွန်တော်တို့အဖွဲ့အစည်းအနေနဲ့ကရင်လူမျိုးတွေကရင်ခေါင်းဆောင်တွေနဲ့အဆက်အသွယ်ပိုပြီးရှိခဲ့တာကြောင့်ပေးလို့ရထွက်ပြေးလာသူတွေမိသားစုတွေအတွက်ကူညီကယ်ဆယ်ရေးလုပ်ငန်းလိုအပ်ချက်တွေရရှိဖို့ကရင်ပြည်နယ်မှာ9ဆလောက်အထိတိုးမြင့်ဆောင်ရွက်ခဲ့ပါတယ်အခုရှမ်းပြည်နယ်မှာဆိုရင်လဲအာဏာသိမ်းမှုကြောင့်ဖြစ်လာတဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာသူတွေကိုလည်းတတ်နိုင်သလောက်အကူအညီတွေပေးနေပါတယ်ရခိုင်ပြည်နယ်မှာတော့အခြားပြည်နယ်တွေမှာလိုအာဏာသိမ်းမှုနဲ့ပတ်သက်တဲ့အခြေအနေမျိုးမဟုတ်ပေမဲ့လူသားချင်းစာနာမှုအကျအတဲကြုံတွေ့နေရတဲ့ဒုက္ခသည်စခန်းကရိုဟင်ဂျာတွေအတွက်ကျွန်တော်တို့စားနပ်ရိက္ခာတွေကူညီပံ့ပိုးနေပါတယ်အာဏာသိမ်းပြီးရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာတွေအတွက်ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကနေစံပေးဝေနေတာတွေကိုအချိန်တိုင်းတာတစ်ခုအထိရပ်ဆိုင်ထားပါတယ်ဒါကြောင့်ရိုသားစွာဖြေရမယ်ဆိုရင်အာဏာသိမ်းပြီးနောက်တိုင်းရင်းသားဒေသတွေအလုံးအထူးသဖြင့်ကချင်နဲ့ကရင်ပြည်နယ်တွေမှာကျွန်တော်တို့အဖွဲ့ရဲ့လုပ်ငန်းတွေကိုအစပေါင်းများစွာတိုးမြင့်ဆောင်ရွက်နေရပါတယ်ဆိုတော့မြို့ကြီးတွေမှာလိုပဲတိုင်းရင်းသားပြည်နယ်အလိုက်မှာလည်းအကြမ်းဖက်ပဋိပက္ခတွေရင်ဆိုင်နေကြရပါတယ
် On the other hand how about UN role in that area in the conflict
အဲ့တော့ Steve Gamaro လို့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကပဋိပက္ခတွေဖြစ်နေတဲ့တိုင်းဒေသတွေမှာတက်နိုင်သလောက်လုပ်ကိုင်နေကြတော့ကုလသမဂ္ဂရဲ့အခမ်းကဏ္ဍရောဒေရောက်နေလဲရှင်။တချို့ NGO အဖွဲ့တွေကတော့မြန်မာနိုင်ငံကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂကိုအားမလို့အားမရဖြစ်နေပြီးဝေဖန်နေကြပါတယ်။ဆိုတော့ကုလသမဂ္ဂရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ရောဘယ်လိုမြင်ပါလဲရှင
်။ Well, the UN is a political organization, so they're inherently going to run into
ကုလသမဂ္ဂဆိုတာကနိုင်ငံရေးအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒါကြောင့်ကုလသမဂ္ဂအနေနဲ့လူတွေကိုအကူအညီပေးဖို့ကြိုးစားတဲ့နေရာမှာပင်ကိုအားဖြင့်ပြဿနာတွေကြုံတွေ့ရပါတယ်။ကျင့်ဝတ်သိက္ခာအရာအကူအညီပေးခြင်းပေမဲ့နိုင်ငံရေးအရာသူတို့အနေနဲ့အကူအညီပေးလို့မရတဲ့အနေအထားမှာရှိနေပါတယ်။စစ်ကောင်စီကိုကုလသမဂ္ဂအနေနဲ့စန့်ကျင်ဖို့ဆိုရင်လုံခြုံရေးကောင်စီဒါမှမဟုတ်အထွေထွေညီလာခံရဲ့မဲခွဲဆုံးဖြတ်ချက်လိုအပ်ပါတယ်။ဒါပေမဲ့ဒီနှစ်ခုစလုံးဖြစ်မလာခဲ့ပါဘူး။ဒါကြောင့်မြန်မာတနိုင်ငံလုံးမှာအကြမ်းဖက်မှုတွေထိခိုက်မှုတွေဆက်ပြီးဖြစ်ပေါ်နေပေမဲ့ကုလသမဂ္ဂအနေနဲ့နိုင်ငံရေးအရာတကယ်ကိုချီနှောင်ခံထားရပါတယ်တရုတ်နဲ့ရုရှားဟာလုံခြုံရေးကောင်စီမှာအမြဲတမ်းဗီတိုအာဏာသုံးခွင့်ရှိထားပါတယ်ကုလသမဂ္ဂရဲ့အစိမ့်မြင့်တာဝန်ယူသူတွေအပိုင်းမှာနိုင်ငံရေးဘက်ကိုပို့ပြီးအလေးပေးလှုံ့ဆော်ကြပြီးတော့ကိုကျင့်တရားဆိုင်ရာလိုက်နာရမယ့်ဒုက္ခရောက်နေသူတွေကိုကူညီပေးရေးလုပ်ငန်းတွေမှာတော့အလုတ်လုတ်တာနေပါပါတယ
်ဒါကတော့ Partners for Relief and Development ရဲ့ဥက္ကဋ္ဌ Steve Gama ကို Video Conference နဲ့ဆက်သွယ်မေးမြန်းခဲ့တာပါမကြာခင်မှာတော့အသက်ရှင်ကဏ္ဍတွေနဲ့ကမ္ဘာသတင်းမီဒီယာကမြန်မာနိုင်ငံအကြောင်းဖော်ပြချက်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
ဒီလိုအမေရိကန်တန်ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖိုင်းယူမှုနဲ့လိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့8473 748.info ဆိုတဲ့ website ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေ
တာကတော့ဒီဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုကျမတို့မြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိ Washington DC ကနေဓာတ်ရိုက်တင်ဆက်နေပါတယ်။နောက်ပိုင်းကျမတို့ဒီအင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ဒီဒေါ်လာရင်းမှာကျွန်တော်တို့ကပြည်သူတွေနဲ့အတူရက်တရမယ်ဆိုဆုံးဖြတ်တဲ့အခါမှာကျွန်တော်တို့ကအဲ့ဒီဘက်မှာတက်တက်လာချက်။နောက်ဆုံးတော့ပြည်သူကဆုံးဖြတ်တာပဲ။ဒီမီဒီယာပြည်သူမီဒီယာဒီမီဒီယာဂျန်မှုမီဒီယာ
ဒါကတော့ဆင်ဟာနာတင်လိုက်တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေရဲ့အခန့်ကဏ္ဍဘယ်လိုပြောင်းလဲသွားသလဲဆိုတာနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာမြန်မာနိုင်ငံအမေရိကန်နိုင်ငံကိုပြန်လည်ရောက်ရှိလာတဲ့မြန်မာအမေရိကန်သတင်းသမားကိုနေတန်မောင်နဲ့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံရေးကြောင့်တည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုကြည့်ကြရအောင်ပါရှင်။ဦးကျော်စံတာကတင်ဆက်ထားပါတယ
်။အာဆီယံအများဆုံးပြန်ပြင်ဖို့လိုအပ်နေတဲ့ဆိုတဲ့ထောင်းစဉ်နဲ့မိုက်ကယ်ဗက်တီကီယိုတစ်စီရဲ့သုံးသပ်ချက်ကို niki.com မှာဖော်ရပါတယ်။မြန်မာနိုင်ငံဆက်ရမှာပြည်မှုနဲ့အဲ့ဒီနောက်အကြမ်းဖက်မှုတွေကြောင့်အာဆီယံဒေသရင်းမှာရှိတဲ့36ရာကျော်သောပြည်သူတွေအတွက်အာဆီယံကအကျိုးရှိရလားဆိုတာနေ့စရာဖြစ်လာပါတယ်တဲ့။2015ရေးဆွဲခဲ့တဲ့အာဆီယံချာတာဖော်အာဆီယံပဋိညာစာတမ်းကိုကြည့်မယ်ဆိုရင်အတော်လေး liberal ဖြစ်တဲ့ democracy ဆန်တယ်ဆိုတာတွေ့ရမှာဖြစ်ပေမဲ့ဒေသရင်းစစ်ပွဲတွေကိုထိတိယောက်ယောက်ဝင်ရောက်ဟန်တားနိုင်တဲ့ AU ခေါ်တဲ့ African Union Africa စမကနဲ့စာရင်တော့အင်မတန်အားပြော့နေတယ်လို့လည်းနှိုင်းယှဉ်ထားပါတယ်။ဂျကာတာမှာအခြေစိုက်တဲ့အာဆီယံအတွင်းမှုယုံဟာလဲဝန်တန်းအင်အားနယ်ပါပြီးငွေကြေးအထောက်ပံ့မရှိဘူးဖြစ်နေပါတယ်တဲ့။အာဆီယံရဲ့အားလုံးသဘောတူညီမှုရရှိရေး consensus ဆိုတဲ့မူဟာဟောင်းနှွမ်းကြံရည်ပြီးမျိုးဆက်သစ်လူငယ်တွေလက်မခံတော့ပါဘူး။မြန်မာနိုင်ငံကလူငယ်တွေအာဆီယံအလံကိုမြို့ကြီးတွေမှာမိစုဆန္ဒပြခဲ့ရတာကိုကြည့်မယ်ဆိုရင်မျိုးဆက်သစ်တွေဒါကိုလက်မခံတော့ဘူးဆိုတာတွေ့ရပါလိမ့်မယ်လို့လည်းရေးထားပါတယ်။ဒါတွေကိုပြုပြင်ဖို့အတွက်အာဆီယံအနေနဲ့ဖွဲ့ဝင်နိုင်ငံတွေစီကရမုံငွေပူပြီးထက်ဝင်စေတဲ့စာနာမှုအထောက်အထားတွေအကူအညီတွေပုံမူပေးရမယ်။အခုလောလောဆယ်မှာမြန်မာနိုင်ငံအတွက်အာဆီယံအထူးသံတမန်ခံထားမယ်ဆိုတဲ့ကိစ္စကိုလည်းပဲအချိန်ဆွဲမနေသင့်ပါဘူးလေ။အာဆီယံရဲ့ငြိမ်းချမ်းရေးလုံခြုံရေးရန်ရာကိုလည်းပဲပုံမှန်ခိုင်မအောင်တိဆောက်ရမယ်လို့ဆိုပါတယ်။လောလောဆယ်မှာအာဆီယံနိုင်ငံတွေအကြမ်းမှာပြပပြောကားကြောင့်စိတ်ဝမ်းကွဲပြတ်မှုရှိနေပါတယ်။ဒါတွေကိုပပျောက်စေဖို့အတွက်ဖွဲ့ဝင်နိုင်ငံတွေအနေနဲ့ကိုယ်သဘောနဲ့ကိုယ်ဆုံးဖြတ်လွတ်ဆောင်နိုင်ဖို့လိုအပ်တယ်လို့လည်းဝေဖန်ထားပါတယ်နော်။ဆက်လက်ပြောပြချင်တာကတော့တီမော်လက်စတီနိုင်ငံရဲ့အာဆီယံဝင်ခွင့်မြန်မာကြောင့်ပြည့်ပြည့်သွားပြီဆိုတဲ့ကောင်းစဉ်နဲ့The diplomat မှာလူခန့်ရရေးသားချက်ပဲဖြစ်ပါတယ်။အစ်စ်တီမော်လို့ခေါ်တဲ့တီမော်လက်စီနိုင်ငံဟာအာဆီယံဝင်ခွင့်ကိုကမ်ဘောဒီးယားနိုင်ငံကဟိုလုံကထောက်ခံထားခဲ့တဲ့အတွက်အလားအလာရှိနေပေမဲ့ပြီးခဲ့တဲ့ကုလသမဂ္ဂညီလာခံမှာမြန်မာနိုင်ငံကိုဆုတ်ချတဲ့အခါကမ်ဘောဒီးယားနဲ့အတူမဲမပြပဲရှောင်နေခဲ့တဲ့အတွက်အဲ့ဒီအလားအလာပြည့်ပြည့်သွားပြီလို့ဆိုထားတာဖြစ်ပါတယ်။အစ်စ်တီမော်ဟာအာဆီယံနိုင်ငံရဲ့၁၇ခုမြောက်အဖွဲ့ဝင်နိုင်ငံဖြစ်လာဖို့အတွက်မြန်မာနိုင်ငံရဲ့ထောက်ခံမှုကိုအရေးကြီးလိုအပ်နေရတယ်ဖြစ်ပါတယ်။အဲ့လိုရေးထားပါတယ်နော်
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamise app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamise လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamise app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ Tomorrow season ago, go, Daiyai Chishu Nase Ape Jare Twele, Chizu Tu Tamare, Nabi Wepan Jan Peter Dile, Pepo Jabule, Peko Varish, Akura American Nanya Yi, Jang Tigansia season go, Chijayama, Padi Jinia Longa Gaussandri, the Botu Nija Yatare, Tamara Biden, Soya Ye, Nine Chigan Sa O, Toche Yi Lunga season ma, Landry the Hari Net, Chalunga Ni, Dre, Soya Tonsi Ye. So, yeah, the atoning with dollar trillion lu Michael Quinn people
ကျွန်တော်အကျိုးပိုင်တဲ့ပါတီကြီးနေလုံကထက်လွတ်တော့မှဖွင့်နေသဘောတူညီမှုရယူထားတဲ့အတုံးစည်းပမာဏကိုကွန်ဂရက်လွှတ်တော်ကအတည်ပြုသတ်မှတ်ပေးနိုင်ဖို့လိုအပ်နေတာပါဒါပေမဲ့ပါတီနေလုံကပနာမသဘောတူထားတဲ့အတုံးစည်းနဲ့ပါရီကောင်တဲ့ဖော်နိုင်မယ်နောက်ဒီဒီမိုကရက်တစ်ဂျာမာပဲအငင်းပွားစရာတချို့ရှိထားတဲ့အစီအစဉ်နဲ့ပတ်သက်လို့ကွန်ဂရက်လွှတ်တော်ကအတည်ပြုပေးနိုင်မလားဆိုတာကတော့ နာနဲ့ broadband internet ကိုရတူချေဖို့စာရည်လေးပါဝင်ပါတယ်။အခုချမှတ်မဲ့အစိုးရအသုံးစည်းအတွက်ကတော့ကက်ယောဂအတွက်ချမှတ်ပေးထားတဲ့အသုံးမလိုတော့တဲ့ရံမှုတွေကနဲ့တခြားကဏ္ဍတွေကရရှိမှဆိုပြီးတော့ပြောနေကြတာပါ။ဇနီးနေ့ကတော့သမ္မတဘိုင်ဒန်ကကလေးနဲ့တက်ကြီးရွယ်ကိုပြည်သူဆောက်ရှောက်ရေးပညာရေးတို့နဲ့ပတ်သက်ပြီးတော့အစိုးပြုထားတဲ့ဥပဒေမူကြမ်းအပေါ်ထောက်ခံပြောဆိုထားတာမျိုးကနေသဘောထားပြောင်းခဲ့ပါတယ်။ဒေါ်လာ6ထရီလီယံအသုံးစည်းအတွက်အစည်းအဝေးထဲမှာချမ်းသာသူတွေကိုအခွန်တိုးကောက်ဖို့လည်းပါဝင်နေတာပါ။ပါတီနှစ်ရလုံးကလက်ခံထားတဲ့ဒီအစည်းအဝေးနဲ့ပတ်သက်ပြီးတော့ဘိုင်ဒန်ရဲ့အခုလိုသဘောထားအပေါ်ဒီမိုကရက်ခေါင်းဆောင်တချို့ကလည်းပဝင်မကျဖြစ်နေကြပါတယ်
။ I can't vote.For some small subset.
အခြေခံစောင့်ဝင်တူချက်နဲ့ပြောပြီးတော့ကလေးတငယ်ချမ်းမရေးရှောင်ရှောင်မှုပြန်ပြင်းပြင်းစွန့်ရင်ကိစ္စကိုချန်နေပြီးတဲ့နောက်ဘီလီယံနာတွေကလည်းအခွန်တိုးမပေးရဘူးဆိုရင်တချို့ကိစ္စတွေအတွက်တော့ကွက်ပြီးတော့နင်းနင်းပေးနိုင်ပါဘူးဒီကိစ္စတွေအားလုံးကအစီအစဉ်တစ်ခုရဲ့အောက်မှာဖြစ်တာကြောင့်အားလုံးကိုအကောင့်တွေပေါ်ရပါမယ်လို့သူကပြောသွားတာပါနိုင်ငံအခြေခံစောင့်ဝင်တစ်စုံလုံးအတွက်စဉ်းစားဖို့လိုပြီးတော့ဒီဥပဒေအတည်ပြုနိုင်မှုအတွက်အထက်လွှတ်တော်မှာမဲ60ရဖို့လိုအပ်နေတာပ
ါ We have two tracks and that's exactly what
နိုင်ငံတွေရှိတဲ့ဖြစ်လာစရာအကြောင်းရှိတယ်လို့ခမင်းရတာကတော့ကိစ္စတစ်ခုကပြီးသွားပြီဒုတိယတစ်ခုအတွက်ဆက်ဆွေးနွေးညှိနှိုင်းရမှာဖြစ်ပြီးတော့အတော်လေးတော့ခွန်အားစိုက်ထုတ်ညှိနှိုင်းဖို့လိုနေတာပါလို့သူကပြောပါတယ်အရင်ဆုံးလုပ်ငန်းတစ်ခုအထမြောက်အောင်မြင်အောင်လန်ဒရာဆောက်လုပ်ဖို့စတဲ့အခြေခံအဆောက်အုံတိုးချဲ့ရေးအစီအစဉ်အကောင့်တွေပေါ်ဖို့ထောက်ပြသူတွေလည်းရှိပါတယ
် People are looking for us to get something done
လူတွေကအလုပ်ဖြစ်တာကိုမြင်နေပါတယ်ဒီသဖြင့်အခြေခံအဆောက်အုံဘိုင်းမှာပါဒါပေမဲ့လည်းတစ်စုံလုံးအကောင့်တွေပေါ်နိုင်ဖို့အတူလက်တွဲဆောင်ရွက်ဖို့လိုပါတယ်လို့သူကပြောသွားတာပါအင်ဂျီယိုနဲ့ဒီမိုကရက်ခေါင်းဆောင်တွေကတော့ဇူလိုင်လအတွင်းအစည်းအဝေးနှစ်ရလုံးအတွက်ဥပဒေအတည်ပြုနိုင်ဖို့မျှော်လင့်နေပါတယ်ခင်ဗျာ
။ကွန်အပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာစီစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းရုပ်သံမှလည်းဒီအစည်းအဝေးကိုအပတ်စဉ်တင်ဆက်နေပါတယ်။အခုတော့အင်္ဂါနေ့ညသကဝိုင်းစီစဉ်ကိုကြည့်ကြရအောင်ပါ။ဆီယာနာတင်လိုက်တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေရဲ့အခန်းကဏ္ဍဘယ်လိုပြောင်းလဲသွားသလဲ။နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြရေးသားသည့်ရှိတဲ့လူအခွင့်အရေးသတင်းစာပညာဟာမြန်မာပြည်ရဲ့အခြေအနေနဲ့ဘယ်လိုဆက်ဆက်နေသလဲအမေရိကန်ပြည်ထောင်စုကိုပြီးခဲ့တဲ့သတင်းပတ်အတွင်းပြန်လည်ရောက်ရှိလာတဲ့မြန်မာအမေရိကန်သတင်းသမားနေတံမောင်ကိုဆက်သွယ်မေးမြန်းထားပါတယ်ကိုနေတံမောင်ဟာစစ်တပ်ရဲ့အပြင်းထန်နှိမ်ပန်းနှိပ်စက်မှုကိုခံခဲ့ရပြီးတော့အင်းစိန်ထောင်မှာ3လကြာထိမ့်သိမ်းခံခဲ့ရပါတယ်။နောက်သူပြန်လဲလွတ်မြောက်လာပြီးတဲ့နောက်မှာတော့ဒီမြန်မာမီဒီယာအခန်းကဏ္ဍတွေနဲ့ပတ်သက်လို့အင်္ဂါနေ့ညသကဝိုင်းအစီအစဉ်မှာမေးမြန်းထားပါတယ်ရှင်
။အဲ့တော့ဒီစစ်ကောင်စီဘက်ကသတင်းမီဒီယာတွေကိုသူတို့ရွယ်ချက်ရှိရှိနဲ့ဒီလိုဖြုတ်ခွဲတယ်ဖိနှိပ်တယ်ဆိုတဲ့အပိုင်းမှာဟိုသတင်းမီဒီယာတွေရဲ့ရည်တည်ချက်ကိုဘယ်လိုတွေ့ရလဲရှင
်။ຫນွေဦးတော်လိုင်းစတဲ့ February လကျွန်တော်မီဒီယာဆိုရင်တော့မှတရက်အတွင်းဆုံးဖြတ်ရတာဒီနေ့တနေ့လုံးတရင်နေကျွန်တော်မတင်ဆက်ရဲဘူး February တရက်နေ့မှာအာနာသိန်းတော်ကျွန်တော်ကောင်းကောင်းနားမလည်လိုက်တနိုင်ငံလုံးပါလေအဲ့တော့နောက်နေ့ February တရက်ကစပြီးကျွန်တော်ကဆက်လွှင့်ရပါလားမလွှင့်ရဘူးလားလွှင့်ရပါလိမ့်ဖြစ်ကျွန်တော် consequence တွေတွက်နေပြီအခုကအဲ့တော့တန်ဖိုးတွေစမတည်သေးဘူးကျွန်တော်နောက်ဆုံးတော့လည်းဆုံးဖြတ်တာပေါ့ကျွန်တော်နဲ့အတူအလားတူပြည်တွင်းမှာရှင်းပြတဲ့အားလုံးကဒီပြည်တွင်းကြားမှာဖြစ်နေတဲ့အခြေအနေတွေအားလုံး proposal လုပ်မယ်ဆိုပြီးတော့ကျွန်တော်တတိရှိရှိမိုက်မိုက်ကံကံပဲဆုံးဖြတ်ခဲ့တယ်ပြောရမှာပေါ့နော်အဲ့လိုပဲကျွန်တော်ဆုံးဖြတ်လိုက်ဆုံးဖြတ်ပြီးတကယ်တမ်းဖြစ်လာတဲ့အခြေအနေကကျွန်တော်တို့တကယ်နိုင်ငံတကာဟိုကျွန်တော်တို့အဲ journalism practice လို့ခေါ်မလားပေါ့မှန်ရင်ကျွန်တော်တို့ဒီသတင်းစာပညာမှာဗမလိုက်ရဘူးလို့ကြားနေရမယ်လို့ ชูดองบางส่วนปาเมรู้สึกว่าคนนั้นเนี่ยดีต่อไลน์มาปีต่อมาตัวนี้มีอะไรแต่ถ้าเกิดนั่นจะรอตัวนี้มีอะไรก็สามีมาผิวคุยกันดูดูยันลูกชายมือมาผิวคุยกันมาจนรู้ปะก็ดีลูกชายมืออาการมองแบบเตรียมใจนี่ได้ใช่ไหมแต่ปะก็สิ่งกังสีเย่สิ่งแต่เกะแต่ปะก็เปลี่ยนสูญเจียวจนรู้เตรียมใจมันล้าสวยขามาจนรู้ว่าปะก็ตียาอยู่อ่ะดีต่อไลน์เนี่ยนายเงยปาดีตะคู่สั่งเจริญบ่โซยาตะคู่สั่งเจริญต่อไลน์ဒါကနိုင်ငံတော်ရဲ့ဘုံရံသူကြီးကိုစန့်ကျင်ရတဲ့အနေအထားဖြစ်သွားတယ်။အဲ့ဒီခါမှာကျွန်တော်တို့ကဒီနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေရဲ့မျက်နှာကိုကြည့်ရတယ်။ဒီတော်လိုင်းရင်းမှာကျွန်တော်တို့ကပြည်သူတွေနဲ့အတူရက်တရားမျိုးဆုံးဖြတ်တဲ့ခါမှာကျွန်တော်တို့ကအဲ့ဒီဘက်မှာတက်တက်သွားတယ်။နောက်ဆုံးတော့ပြည်သူကဆုံးဖြတ်တာပဲ။ဒီမီဒီယာပြည်သူမီဒီယာဒီမီဒီယာဂျန်မှုမီဒီယာဆိုတော့အဲ့မှာဆုံးဖြတ်ရတယ်။ဘာလို့လဲကျွန်တော်တို့ကလူမှုရဲ့ယုံကြည်မှုမရှိတဲ့သတင်းမီဒီယာရက်တရားကျွန်တော်တို့ကလူမှုယုံကြည်မှုကိုရတယ်ဆိုရင်လူမှုကိုကျွန်တော်တို့ရဲ့တက်ကြွတဲ့ပညာနဲ့သတင်းချက်လက်အစစ်အမှန်တွေစဉ်းစားတွေးခေါ်ဖို့နောက်အခြားထပ်ပြီးတဲ့ကိစ္စတွေကျွန်တော်တို့ပြရတာဒါကျွန်တော်တို့ရဲ့တာဝန်။အဲတစ်ဖက်မှာတော့ကျွန်တော်တို့ကဒီအချက်လက်တွေကိုမပေးခင်ကျွန်တော်တို့မီဒီယာကိုယုံကြည်မှုတကယ်ရှိဖို့ဆိုတာအရင်ဆုံးတွေးစားယူပါတယ်။တွေးစားယူတော့ကျွန်တော်တို့ဘယ်မှာရက်တည်လဲဆိုတော့ပြည်သူကျွန်တော်ကတက်တက်သွားတာပြရတာ။ပြတော့ကျွန်တော်ကပြည်သူနဲ့တူဥပဒေနဲ့တူကျွန်တော်ရက်ဆိုလိုတာကအနာသိမ့်လိုက်တယ်အနာသိမ့်လိုက်တယ်ဆိုရင်နောက်ကိုကျွန်တော်မလိုက်ဘူးကျွန်တော်လိုက်တာတက်တက်ပတ်တာလိုက်တယ်ဒါကတီစဲပြည်တော်စုအစိုးရကိုဥပဒေမဲ့ပုံကံပြီးလက်နက်နဲ့အနာကိုသိမ့်တာဒါဒီဥပဒေမဲ့လုပ်ရဲဥပဒေမဲ့လုပ်ရဲကိုလူလူကပုံကံနေတာသတင်းစာမီဒီယာတွေကပုံကံနေမှာမဟုတ်ဘူးဒါကျွန်တော်အဲ့ဒီတက်တက်တတ်တာဥပဒေရှုထားအောင်ပဲလူလူရှုထားအောင်ပြည်တက်တက်တတ်ရရက်တဲ့မီဒီယာတွေအများစုဖြစ်လာနေတယ်ဒီမှာဆိုတော့ဟိုမလိုက်အဲ့လိုမရက်တည်နိုင်တဲ့မီဒီယာလေးရှိအောင်ဒါတချို့ကကျတော့ပြည်တွင်းမှာဟိုဒီစစ်တပ်ဘက်ကနဲ့ဒီဘက်တစ်ဖက်နဲ့ကြားမှာအဲ့လိုမျိုးရက်တဲ့မီဒီယာတွေလည်းကျွန်တော်တွေ့ရပါတယ်ဆိုတော့အမျိုးမျိုးဒါနဲ့အများစုကကျွန်တော်တွေ့နိုင်တာ85ရာခိုင်နှုန်းလောက်ကတော့ပြည်သူဘက်ကပြက်ပြက်သားသားချက်ကြပါတယ်ဆိုလိုတာတော့ဗျာဘတ်လိုက်တယ်ပေါ့
မီဒီယာတွေကဟိုဘတ်လိုက်မှုဆိုတော့အခုကိုနေတံမောင်ပြောသွားတာပေါ့နော်မီဒီယာတွေပေါ်အဲ့လိုယုံကြည်မှုအဲ့တော့သတင်းမှန်ကန်မှုဆိုတော့အပိုင်းကြတော့ပေါ့ဟိုဘလို့ပြနိုင်
တယ်သတင်းအချက်လက်နဲ့ပတ်တယ်ပတ်စီနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကကျင့်ဝတ်နဲ့အညီပြည်သူလူထုကိုတင်ပြဖို့ရှိလို့ရတယ်။တင်လဲတင်ပြဒီနေရာမှာလူပဏျောင်းဆန္ဒပြရတယ်။ဒီနေရာမှာပဏျောင်းအပြစ်သက်ခံရတယ်။ဒီနေရာမှာဘလို့တွေဖြစ်သွားခဲ့လဲ။ဒီလိုအချက်လက်တွေကိုတော့ကျွန်တော်တို့ကစနစ်တကျမှန်မှန်ကန်ကန်ကျွန်တော်ကျင့်ဝတ်နဲ့တင်ပြအချက်လက်တွေကိုဖုံးတာမျိုးလိမ်ညာတာမျိုး distort ဖြစ်တာပေါ့နော်။အဲ့လိုမျိုး fake သတင်းတွေကိုကျွန်တော်တို့တင်ပြလို့မရအောင်ဒါကကျွန်တော်တို့ကျင့်ဝတ်ရ။အတဖက်မှာကျွန်တော်ဆိုရဲဗတ်လိုက်တယ်ဆိုတာကျွန်တော်တို့အချက်လက်ကိုဗတ်လိုက်တာမဟုတ်ဘူး။ကျွန်တော်တို့ကအချက်လက်ကိုအရှိတိုင်းတင်ပြopinion တင်ပြတဲ့အခါမှာကျွန်တော်ပတ်လိုက်ဆိုလိုတာကစစ်တပ်ဘက်ကမတော်မတရားဝါဒဖြန့်ချီနေတဲ့ကိစ္စသူတို့ပြောတဲ့မဲစင်မှားတာကြီးရပဲဥပဒေရဘောင်ဝင်ဘလူလူပြောနေတဲ့ကိစ္စကိုတော့ကျွန်တော်တို့ကမိုက်ခရိုဖုန်းပေးပြီးတော့သူ့မှာလည်းပြောခွင့်ရှိတာပဲသူ့ရဲ့အတန်နဲ့ဘာလဲနားထောင်အောင်လားဆိုတာမျိုးမလုပ်သင့်ဘူးကျွန်တော်တို့ဘာလို့လဲဆိုတော့သူဒီစည်းစဲအစိုးရလည်းပေါ့သူကမတရားအာဏာသိမ်းထားတဲ့လက်နက်ကိုင်အကြမ်းဖက်အုပ်စုဖြစ်တယ်ပြည်ထနာဘောဆိုကျွန်တော်တို့နိုင်ငံမှာပြည်သူလူထုကစနစ်တကျဒီမိုကရေစီနီးရဥပဒေရတင်မြောက်ထားတဲ့ပြည်တော်စုအစိုးရရှိတယ်။နိုင်ငံတော်တာဝန်ရှိတယ်။အဲ့လိုကြီးကို तू ကဖိုင်ပြီးပုံအခြေခံဥပဒေကြီးကိုချိုးဖောက်ပြီးလက်နက်ကင်ပုံကံပြီးဆိုတော့ဒီစစ်တပ်ကစစ်တပ်မဟုတ်တော့ဘူး။လက်နက်ကင်အကြမ်းဖက်တက်ဖြစ်သွားပြီ။အဲ့တော့ကျွန်တော်တို့ကလက်နက်ကင်အကြမ်းဖက်တက်ရဲ့ပြောချင်တဲ့မြတ်အချက်လက်အားလုံးယူရမယ်ဆိုတော့ဖဲမဖြစ်ဘူး။အဲ့တော့ကျွန်တော်တို့ကရှိတဲ့အချက်လက်ကဘာလဲဆိုရင်လက်နက်ကင်အကြမ်းဖက်တက်ကလူမှုပေါ်ဘလို့မတော်မတရားနှိမ်နှင်းဖြိုခွဲတယ်လေ။မြန်မာနိုင်ငံရဲ့ဒီမိုကရေစီကိုဘလို့ဖျက်ဆီးသွားတယ်လေ။လူလူကိုဘလောက်နှိမ့်ဆက်သွားတယ်တတ်သွားတယ်ဒီလိုနေရာမျိုးကိုတင်ပြတဲ့အခါမှာကျွန်တော်တို့ကဟိုစစ်တပ်ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဆရာတို့ဘလို့ထင်ပါလဲလို့မေးရတာကျွန်တော်ထင်တယ်မှတ်မှတ်တော့တယ်ဒီဟာမျိုးတွေပြန်နေကြရင် passive ဝါဒဖြန့်နေတဲ့သူတွေ၊နာဂီဝါဒဖြန့်နေတဲ့သူတွေကိုကျွန်တော်ကသတင်းစာရှင်းလင်းပွဲမှာလူလူလက်လက်ပြောခွင့်ပေးတယ်ဆိုတာမဖြစ်သေးဘူးကျွန်တော်ဆိုတော့ဘတ်လိုက်တယ်ဆိုတာဟာအချက်လက်မှာတော့ကျွန်တော်ကပတ်မလိုက်ရဘူးစစ်တပ်ဘက်ကဘလောက်တတ်တယ်သူတို့ဘက်ကဘလို့တာဝန်ယူတယ်သူတို့ဘက်ကဘာတွေပြောင်းရင်းတယ်အဲ့ဒါမျိုးတော့ကျွန်တော်ကအချက်လက်ပြောမှာပေါ့။အဲ့တော့အချက်လက်နဲ့ဘတ်လိုက်တဲ့ကိစ္စတော့ကျွန်တော်ထင်တယ်မတူဘူးဖြစ်တယ်။လူမှုယုံကြည်မှုအတိအဆောက်လို့ဘတ်လိုက်တာကျွန်တော်တို့ရဲ့မီဒီယာရဲ့ stand ဒီနိုင်ငံရဲ့ stand ဥပဒေရကျွန်တော်မီဒီယာဒီဘလောက်ဥပဒေပေါ်မှာလေးသက်လိုက်တာအဲ့ဒီပေါ် stand တစ်ဖက်မှာတော့လူမှုပေါ်မတော်မတရားလုပ်နေပြီဆိုရင်တော့ကျွန်တော်ထင်တယ်သူ့ကိုတိတ်ပြောခွင့်မပေးတာကိုကောင်းတယ
်။အခုဒီလူတွေဟိုတည်နေတဲ့ကိစ္စပေါ့နော်အဲ့ဒီအရေးအတွက်တူเนาะနောက်ပြီးတော့ဟိုအဖမ်းဆီးကိစ္စတို့မှာစစ်ကောင်စီကသူအမြဲအခုတော့သူငင်းဆိုထားတယ်ပေါ့ဒီဟိုကုလသမဂ္ဂကိုယ်တိုင်ကအခုဆိုရင်တေဆုံးသူပေါင်းက600ကျော်ဒီ900နီးပါးလောက်ရှိလာနေပြီအဖမ်းဆီးထားသူတွေဆိုလို့ရှိရင်5000 ဒါအနည်းဆုံးရှိလာနေပြီဆိုမျိုးထုတ်ပြန်တယ်ဒါပေမဲ့ဒါဒီအရေးအတွက်အဲ့လောက်မရှိဘူးဆိုပြီးစစ်ကောင်စီကညင်းထားတယ်ဆိုတော့ဒါမျိုးတွေအချိန်မှာရောသတင်းမီဒီယာတွေအခန့်ခဏတော့ဘယ်လိုမြင်လဲရှင
်ကျွန်တော်တို့ဒီတေဆိုးမှုတွေထိခိုက်နာကျင်မှုနဲ့ပတ်သက်ရင်ကိန်းဂဏန်းအချက်လက်တွေကိုပြည်တဲ့အခါမှာစစ်တပ်ကတရားဝင်အစိုးရလည်းမဟုတ်သူဒီယုံကြည်စိတ်ချရတဲ့သတင်းမြင့်မြင့်လည်းမဟုတ်ဥပဒေအရသူက valid ဖြစ်မယ်အစိုးရကသူ့ဟာညင်းပိုင်ခွင့်ရှိတယ်ဒါသူ့ကိစ္စညင်းတာဒါပေမဲ့ကျွန်တော်တို့ဒီအချက်လက်ကိုကိုးကားတဲ့အခါမှာကဘာကုလသမဂ္ဂကဘယ်အချက်လက်တွေကိုယူတယ်လဲနောက်အခြားရပ်ဖက်အဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကပတ်ဖိုင်နင်းကိစ္စတွေကဘယ်လောက်ရှိလဲဗီဇာရှိဘယ်လောက်ရှိမျက်မြင်မှာဘယ်လိုရှိလဲနောက် AAP လိုအဖွဲ့အစည်းမျိုးပေါ့နော်အကြီးကျယ်လွတ်လပ်တဲ့အဖွဲ့အစည်းတွေကထုတ်ပြန်နေချင်းကြတယ်အဲ့စင်းစရာတွေကိုကျွန်တော်သတင်းမီဒီယာတွေကတော့ကျွန်တော်ဖိုကားတယ်စစ်ကောင်စီညင်းတာမညင်းတာတပိုင်းတာသူပြောနေတာအမှန်ကြီးပြောတာမဟုတ်ဘူး तू ကစပြီး day 1တွေကအာလာသိန်းတွေက तू ကမတော်မတရားတွေပြောခဲ့တာ तू ကဘယ်တော့မှယူသားခဲ့တာမဟုတ်ဘူးအဲ့ तू ပြောတဲ့အချက်လက်တော့ကျွန်တော်တို့ကမစင်းစားဘူးပေါ့ဗျာနောက်တစ်ခုကကျွန်တော်ဒီနေ့မှာဖြစ်ပြီးပြောချင်တာကကျွန်တော်တို့ February ကစလိုက်တဲ့အခုဒီຫນွေဥတော်လည်းဖြစ်တဲ့မြန်မာပြည်မှာဖြစ်နေတဲ့အခင်းအကျင်းဟာသတင်းမီဒီယာနဲ့ပတ်သက်ရင်လည်းနောက်ထပ်ဆိုင်းလုံးကြီးတစ်ခုအစ်စ်ဖြစ်လာပြီလို့ကျွန်တော်လည်းမြင်တယ်။ဘာလို့လဲကျွန်တော်တို့ကနေ့တူကသတင်းကမ်းကနေဆုံးဖြတ်နေတဲ့အခါမှာကျွန်တော်တို့နောက်9မိနစ်ဘယ်သတင်းပြောမလဲနောက်တနားီဘယ်သတင်းပြောမလဲဆိုတာဆုံးဖြတ်တဲ့အခါမှာကျွန်တော်ချင်းကပ်မှုတွေရတယ်ပုံစံပြောင်းသွားတယ်။အဲ့တော့ကျွန်တော်တို့ဒီဟိုဘယ်သူကဘယ်နေ့မှာဘာပြောတယ်ဆိုတဲ့ဘာချောင်လုံးနဲ့ဟာပါမှန်သတင်းမဟုတ်တော့ဘူးလို့ကျွန်တော်ယူဆတယ်။ဒီ traditional approach ဒီဘဘောင်းကအတန်းယူရမယ်ဆိုတဲ့ approach တက်ဆိုရင်လူခွင့်ရသတင်းစာပညာဆိုတဲ့ဘက်ကနေချင်းကပ်မတော်မတရားဖြစ်ပွားနေတဲ့ပြိပခဖြစ်ပွားနေတဲ့နေရာမှာကျွန်တော်ဒီဘုဒ္ဓဘက်ကလိုက်ပါဘယ်အချက်လက်ကိုအဓိကယူမလဲဆိုရင်တနက်နဲ့ပြတ်တက်တဲ့လူရှိရအချက်လက်ကိုယူမလားတနက်နဲ့အပြစ်သက်ခံရတဲ့လူရဲ့ဘက်ကအချက်လက်အဲ့ဆိုကျွန်တော်တို့ကမျက်မျက်တတပြောရမယ်ဆိုရင်တော့မတော်မတရားခံတဲ့လူတွေကိုလူသားချင်းစာနာတဲ့ချင်းကမှုချင်းကပြီးတော့ကြားနေတဲ့အဖွဲ့အစည်းတွေကုလသမဂ္ဂလိုအဖွဲ့အစည်းတွေရှိတာအချက်လက်တွေပို့ပြီးတော့အားကိုယူသင့်တယ်ကျွန်တော်ကယူဆပ
ါမြန်မာနိုင်ငံတွင်းမှာအခြေဆိုင်တဲ့ဟိုမီဒီယာတွေရဲ့အခန်းကဏ္ဍကိုကြည့်မယ်ဆိုလို့ရှိရင်ဒီဆရာနာတိမ့်ပြရတဲ့နောက်ပိုင်းမှာအစ်ကောင်စီကအပြင်းပြန်ဖိနှိပ်တဲ့အတွက်ပေါ့နော်ဒီမီဒီယာတွေဟာအခုဆိုရင်ဒီမြန်မာနိုင်ငံထဲမှာတရားဝင်ရက်တီတွင်မရတော့ဒါပေမဲ့လည်းဘလောက်ပဲဖိနှိပ်ဒီမီဒီယာတွေကဆက်ပြီးတော့သူတို့တင်ဆက်တာတွေပေါ့နော်လူထုကိုအချိန်နဲ့တည်းနည်းတင်ဆက်တာတွေလည်းတွေ့ရတယ်ဆိုတော့ဒီအပိုင်းမှာပြည်သူ့ဘက်ကဗတ်လိုက်ပြီးတော့တင်ပြတယ်ဆိုတဲ့အနေအထားမှာတည်မှန်တန်မှုရှိရှိဆိုတာကိုဘယ်လိုစိတ်ချရမလဲရှင
်ကျွန်တော်ဒီတည်င်းမီဒီယာတွေရဲ့ရက်တီချန်နယ်တည်င်းတင်ဆက်ပုံနဲ့ပတ်သက်ရင်တော့ကျွန်တော်မြင်လာတော့ဒီနေရာမှာနှစ်ပိုင်းလေးခွဲပြီးတော့မြင်စေချင်တာပေါ့လေတစ်ဖက်ကတော့အဲ့ဒီတင်မီဒီယာတိုက်တွေတခုချင်းစီရဲ့နိုင်ငံရေးရည်ရည်ပြပေါ့သူတို့မြန်မာပြည်မှာဖြစ်ပေါ်ပြောင်းလဲသွားတဲ့ဒုဒုလှူရှာမှုညွေဥတော်လိုင်းနဲ့ပတ်သက်ဒီမီဒီယာတွေမှာဒီမီဒီယာတိုက်တွေရဲ့ policy ကပါတယ်ဘယ်နေရာရက်မှာလဲပေါ့နောက်တစ်ခုကတော့အဲ့ဒီမီဒီယာတိုက်တွေရဲ့နေတူကထုတ်လွှင့်နေတဲ့တကယ့်မြေပြင်မှာဖြစ်ပျက်နေတဲ့အခြေအနေပတ်သက်ဘယ်လိုတင်ဆက်လဲပေါ့ဆိုတော့ကျွန်တော်အဲ့ဒီနှစ်ခုနဲ့ပဲချိန်ပြီးတော့သူတို့တွေဒီတကယ့်သတင်းစာပညာအတိုင်းလူထုကိုမှန်မှန်ကန်ကန်အကျိုးလူလူအကျိုးတည်ပိုးနေတယ်လို့ကျွန်တော်ပြောရမလားမပြောရဘူးလားဆိုရင်ဒီဂရီနှစ်ခုနဲ့ပဲတိုင်းရမယ်လို့ကျွန်တော်ယုံကြည်ပါတယ်နောက်တစ်ခုကလည်းနိုင်ငံတကာမီဒီယာရဲ့လည်းသူတို့မှနိုင်ငံရေးရသူတို့ရက်တဲ့မီဒီယာ line ရှိတယ်ဒါ Democrat Party ရက်တာဒါ Republican side ကအဲ့လိုမျိုးနိုင်ငံရေးရသူတို့မှ voice ရှိတယ်သူတို့အချက်လက်ကိုတော့သူကလိမ်ပြီးတင်ပြလို့မရဘူးသူတို့တာတာထိုးထိုးတင်ပြခြင်းနဲ့ voice တွေတော့ပိုင်းပါလာတာပေါ့လေအခုကျွန်တော်မြန်မာပြည်မှာဖြစ်သွားတဲ့လူဟုတော်လိုင်းရကြတော့သတင်းမီဒီယာတွေကလူလူနဲ့အတူရှိနေပြီးတော့လူလူတီးတဲ့တဲ့တင်းတွေကိုဒီကနေ့အခြေတည်ဒီလောက်အခက်အခဲအကြမ်းတမ်းကြာနေရအောင်သူတို့တင်းမှန်မှန်ကန်ကန်စီစဉ်နိုင်ဖို့ကြိုးစားနေဒါတော့ဒီ professional အလုပ်ကိုသူတို့ဆက်လုပ်နေအောင်ကျွန်တော်ချီးကျူးပါမယ်ကျွန်တော်ဝမ်းလဲသာပါတယ်ကျွန်တော်အကြောင်းမျိုးမျိုးကြောင့်ဖန်ဆီးခံရတောင်းလဲကြသွားပြီးကျွန်တော်မှအဲ့ဒီအခွင့်အလမ်းမရှိခဲ့ပြီပဲကျွန်တော်လည်းလုပ်ဖို့ခဲ့မဲ့အခြားမီဒီယာတိုက်တွေကဒီလိုမျိုးလူလူအတွက်ဒီလိုတင်းတွေပုံမှန်စီစဉ်ဖို့လုပ်ပေးနေတာကိုကျွန်တော်အရင်အင်မတန်ဝမ်းသာပါတယ်နောက်တစ်ဖက်ကတော့ကျွန်တော်လည်းလေးသတိထားမှာလူလူဘက်ကရက်တယ်ဆိုပြီးလူလူတို့ညှော်လင်းချက်အတူဖြစ်စေမယ်အချက်လက်အတူတွေနဲ့တော့ကျွန်တော်တို့မတင်ဆက်သင့်ဘူး။ဒါသတင်းတင်ဆက်မှုအပိုင်းနဲ့နိုင်ငံရေးရက်တယ်ပဲရက်တယ်ကြပါ့။အဲဒီနောက်ခုမှာတော့ဘယ်ဟာ professional လဲဆိုတာသူတို့တင်ဆက်နေတဲ့သတင်းတွေပေါ်မှာပဲကျွန်တော်တို့ကြည့်ဆုံးဖြတ်လုပ်ရမယ်တဲ့
။အခုကိစ္စမှာလည်းဒီလိုစစ်တပ်ရဲ့အဲ့လိုအကြမ်းဖက်ဖိနှိပ်မှုတွေစစ်တပ်အုပ်ချုပ်မှုတွေနဲ့ပတ်သက်လို့သတင်းမီဒီယာတွေဖော်ပြတဲ့အပိုင်းမှာအများကြိုက်အောင်လုတ်တဲ့အနေအထားမျိုးဒါမှမဟုတ်ရင်ဒီမီဒီယာတွေကအသုံးချခံရတဲ့အနေအထားမျိုးတွေရောတွေ့ရလားရှင
်ကျွန်တော်အာနာသိမ့်ပြီးနောက်ပိုင်းဖြစ်ပေါ်တဲ့ຫນွေဦးဒေါ်လိုင်းကာလမှာရက်တည်တဲ့မီဒီယာရဲ့အခြေအနေနဲ့အချိန်ကတော့ကျွန်တော်ထင်တယ်ပုံစံပြောင်းသွားပြီပြောကျွန်တော်ထင်တယ်။ရပ်ပေါ်အဖြစ်ကကျွန်တော်တို့ကစစ်တပ်ကိုလိုလားထောက်ခံတဲ့လိုင်းဟာလက်ရာဇွန်ပတ်မှုအလေးသာတဲ့အုပ်စုတွေကပိုးလုံးကလေးကတောက်လျှောက်ကျွန်တော်တို့မီဒီယာလောကကိုစီးတာ ကျွန်တော်တို့ဒီစစ်ထောက်လိုင်းအားကောင်းတဲ့ခေတ်ကလေးကသတင်းမီဒီယာတွေကိုဘယ်သူတွေလိုင်စင်ချပေးခဲ့တယ်ဘယ်သူတွေလိုင်စင်ရလဲဆိုတဲ့နေရာနေပြန်ရိုးရိုးသားပြန်ကြည့်ကြမယ်ဆိုရင်အားလုံးကစစ်တပ်ကမကင်းရမကင်းကြောင်းနေရာနေကျွန်တော်တို့ပြည်တွင်းမီဒီယာတွေကကြီးထွားလာအဲ့တော့သူတို့မှာအနည်းနဲ့အများဆုံးလို့အမျိုးသားရေးစိတ်နဲ့ဆိုတဲ့လက်ရာဆုံး Alpha Nationalist အဲ့ဒီပတ်မှာရှိဒါသူတို့ဒီစစ်တပ်နဲ့တစ်ချိန်တည်းမှာသဘောထားအတွေးခေါ်ကြတူနေတာရှိတယ်အဲ့တော့သူတို့ဒီသူတို့အကျိုးစီးပွားကလည်းလူမျိုးရေးပါလာရီကိုခွဲကြတဲ့ဤကိုသူတို့မြင်နေတော့အဲဒါကြောင့်2023လောကမြန်မာသတင်းစာတော်များကိုပြည်တွင်းကပုတ်ကြီးကသတင်းမီဒီယာကြီးကြီးလာတယ်သူတို့စာမျက်နှာမှာလူမျိုးရေးပါတာကြီးမှိုင်းတိုက်တဲ့မိတော့ကြီးကျွန်တော်တွေ့ကြတယ်တော်တော်စိတ်မကောင်းတာပါကျွန်တော်တော်တော်လေးအဲ့ဒီစာကြီးပြန်ပြီးဝမ်းလဲနေပါတယ်အဲ့ဒီတော့လည်းကျွန်တော်လည်းအများနဲ့တယောက်ဆိုတော့အဲ့လိုလည်းခံမပြောနိုင်ကျွန်တော်လူ Human Rights Watch သတင်းထုတ်တော်တော့မှကျွန်တော်ရင်းရင်ဖုံးဆက်ပြီးချိန်ချောက်တယ်ဒါသတင်းသမားအချင်းချင်းကိုနေတော်မှာဒီသတင်းတွေပြန်ဖြုတ်ပြီးပါဆက်ပြီးပါဆိုတာမျိုးပြောပါကျွန်တော်နားလည်ပါတယ်သူတို့လူမျိုးရေးရပါတာကြီးကခံစားချက်တွေရှိတယ်ဆိုတာ။ဒါပေမဲ့ဒီကနေ့မှာနောက်တစ်ခုကလည်းပြည်တွင်းမှာစစ်တပ်ကအဲ့လိုမျိုးမတော်မတရားလုပ်နေပါပြီဆိုတော့ပြည်တွင်းမှာရှိတဲ့လူများကျွန်တော်ထင်တယ်ဗျအများစုကရိုးရိုးတက်တာမသိကြဘူး။ကျွန်တော်ကဤပရောက်ခဲ့တယ်ဤပမှာနေခဲ့ရတဲ့ activist ဘောကနောက်ဒုက္ခသည်ဘောကနေအမေရိကရောက်လာဆိုတော့ကျွန်တော်ကဒီစစ်တပ်ကဘလောက်ထိကြက်ကြက်ဆက်ဆက်လူခွင်ချိုးဖောက်ပြီးတိုင်းရင်းသားဒေသတွေမှာချိုးချိုးမှမှလုခဲ့ရဆိုတာကျွန်တော်မှအချက်လက်ကိုထောက်ထားတော့မျက်မြင်ပို့ပြီးတော့ချက်မရှိအဲ့တော့ဒီအတွေးခေါ်နှစ်ခုကမတူဘူးအခုပြည်သူလူထုကဒီຫນွေဦးတော်လိုင်းရေးမှာသူတို့မြင်လိုက်ရတာသူတို့ပြည်မမှာပြည်သူတောင်တန်းဒေသကတိုင်းရင်းသားပြည်သူမဟုတ်တော့ဘူးကပြည်မမှာလူငယ်တွေလူကြီးတွေမရှောင်အမျိုးသမီးအမျိုးသားမရှောင်ကြက်ကြက်ဆက်ဆက်တတ်တာတွေရှိတဲ့အိမ်တွေရွာလုံးကျွတ်မီးရှို့တာရှိတဲ့အခါမှာလူထုကနားလေသွားတယ်အော်ငါတို့နဲ့လမ်းလမ်းဝေးတယ်တောင်တန်းဒေသတောနေရမှာဒီထက်ပိုဆိုးမှာပဲအဲ့တော့ဇိုဟင်ကြတဲ့ကိုယ့်အိမ်ကိုမိပြန်ရှုတယ်လို့ဝါရဖြန့်တဲ့ဟာကိုယုံခဲ့ကြရင်ဒီချိန်မှာသူတို့ဘာယုံရမလဲဆိုတာကိုယ့်ပြည်စီနဲ့ကိုယ်မြင်သွားပြီကျွန်တော်တို့ပေါက်မှာဘလို့မိတင်ရှုတယ်နောက်တစ်နိုင်ငံလုံးမှာဒီလိုတော်လိုင်းလှုပ်ရှားမှုတွေဖြစ်ရင်ဒီဖက်စစ်စစ်တပ်ကြီးဒီလိုပဲရွာလုံးပြုတ်မိရှုပါပဲဒါသူတို့တပေါင်း80ကျင်းတုံးလာတဲ့ဗျူဟာပဲကျွန်တော်တို့ကဒီဖက်စစ်စစ်တပ်ကြီးကိုတနိုင်ငံလုံးကလိမ္မာကောင်းလိမ္မာရဲဆိုပြီးတော့ထင်ခဲ့တာဒီချိန်မှာသူကမျက်နှာဘုံကွာကြပြီတနိုင်ငံလုံးပြီးသွားတယ်။ဒါကျွန်တော်ຫນွေဥတော်လိုက်ရတယ်။သူဒီတိုင်းပြည်ရဲ့ဘုံညာလူဖြစ်သွားပြီ။သူဒီလက်မှတ်ကင်တက်မတော်မဟုတ်ဘူး။လက်မှတ်ကင်အချမ်းဖက်ဖြစ်သွားပြီဆိုတာပြီးသွားတာ။တရင်သမားတွေရောအမြတ်ပဲ။တနိုင်ငံလုံးကပြီးသွားအမြတ်ပဲ။အဲ့ဒီနေရာမှာကျွန်တော်တို့ကဒုအခွင့်ရေးဘက်ကရက်တယ်လို့ကျွန်တော်တို့ကရိုးရိုးတသားယုံကြည်သွားတာပါ။
အဲ့တော့မြန်မာနိုင်ငံမှာဆက်ရနာတင်လိုက်တာနိုင်ငံတကာသတင်းမီဒီယာတွေမှာလည်းတကယ်ဟုတ်ပေါ့နော်။သူတို့ဟိုဖော်ပြကြပါတယ်။အဲ့ခါမှာနိုင်ငံတကာသတင်းမီဒီယာတွေရဲ့ရည်ကြည်ချက်နိုင်ငံတကာသတင်းမီဒီယာတွေကဒီမြန်မာနိုင်ငံဆက်ရနာတိုင်းနာနဲ့ပတ်သက်တဲ့သူတို့ရဲ့ဟိုတင်ဆက်ပုံပေါ့နော်အဲ့သူတို့ရဲ့ရည်ကြည်ချက်ကိုဘယ်လိုသုံးသပ်လဲရှင
်ကျွန်တော်မြန်မာနိုင်ငံတကာသတင်းမီဒီယာတွေကျွန်တော်အဖမ်းမခံရင်အခုလွတ်မြောက်လာပြီနောက်ပိုင်းမှာရောကျွန်တော်တောက်လျှောက်ကျွန်တော်လန်လန်းမီတော်ပြီးလာတဲ့အခါမှာနိုင်ငံတကာသတင်းမီဒီယာတွေကကျွန်တော်ထင်တယ်ပြည်တွင်းကသတင်းမီဒီယာနဲ့ရည်ကြည်ချက်သိပ်မကွာဘူးလို့ထင်တယ်အဲ့လိုဆိုတော့ကျွန်တော်တို့ရက်တဲ့နေရာအရင်တော့2023ကတော့ကျွန်တော်တို့ဒုခွင့်ချိုးဖောက်မှုတွေတုံးကရက်တည်တဲ့တုံးကနိုင်ငံတကာမီဒီယာနဲ့ပြည်တွင်းမီဒီယာရက်တည်ချက်မတူခဲ့ဘူးအမှန်ပဲအဲ့တော့ပြည်တွင်းမှာဆိုနိုင်ငံတကာမီဒီယာတွေကိုနိုင်ငံတကာမှာခြိစိုက်တဲ့မြန်မာသတင်းမီဒီယာတွေအပြစ်တင်တာမြန်မာနိုင်ငံမှာရှိတဲ့ဒုခွင့်ချိုးဖောက်မှုတွေအထူးသဖြင့် Rohingya Table ဒုမဆန်တဲ့အပြစ်မှုတွေလုပ်ခဲ့တဲ့ကပြောဆိုချက်ရက်တည်ချက်တွေမှာပြည်တွင်းနဲ့ပြည်ပမတူခဲ့ဘူးဒါကျွန်တော်တို့အမှန်တရားပဲအခုအချိန်မှာတူသွားတာဘာကြောင့်လဲဆိုတော့ဒူသားဆန်မှုပေါ်ထားတဲ့ဆန်လုံးတွေပေါ်အားလုံးကတကြိမ်နဲ့အတူတူရက်တဲ့အခါမှာကျွန်တော်အားလုံးတူသွားတယ်။အဲ့တော့ပြည်တွင်းနဲ့ပြည်ပဒီချိန်မှာမကွဲဘူး။လူသားဆန်မှုပေါ်တပ်ဖြတ်မှုညှဉ်းပန်းမှုနှိပ်စက်မှုမတော်မတရားလုပ်မှုတွေဖြစ်လာပြီဆိုရင်နိုင်ငံတကာမီဒီယာရောပြည်သူမီဒီယာရောဒီနေရာမှာတူသွားတယ်။ဒါကကျွန်တော်တို့ຫນွေဦးတော်လိုင်းရေးမှာကြာသွားတယ်အမြတ်ပဲ။အရင်တော့ကျွန်တော်နိုင်ငံမှာ1988မှာနိုင်ငံရော88နောက်ပိုင်းရောကျွန်တော်ကျောင်းသား activist အတယောက်အနေနဲ့လှုပ်ရှားခဲ့တဲ့ကာလတစ်လျှောက်လုံးမှာပေါ့။ကျွန်တော်ကပြည်တွင်းမှာရှိတဲ့နိုင်ငံခွင့်ချိုးဖောက်မှုတွေကျွန်တော်ကပြက်ပြက်တာတာနိုးလို့မပြောနိုင်ဘူး။ဘာဖြစ်လို့ဆိုတော့ကျွန်တော်မှာအခြားသောအမျိုးသားအကျိုးစီးပွားတွေရှိတယ်လို့ကျွန်တော်ထင်တယ်။ဆိုတော့ဒါကဟိုဟာဖြစ်သွားမှာဆိုလို့ဒီဟာဖြစ်သွားမှာလည်းဆိုတော့တို့စဉ်းစားကြဖို့ပြရတယ်။ကျွန်တော်ကိုယ်ပြည်တွင်းမှာ2023မှာရခိုင်ပြည်တွင်းမှာဖြစ်ခဲ့တဲ့ပြဿနာတွေမိထီလာမှာဖြစ်တဲ့ပြဿနာတွေကျွန်တော်တင်ဆက်တဲ့အခါမှာပြည်တွင်းမီဒီယာတော်များကျွန်တော်ဝေဖန်တယ်။ကျွန်တော်ဖွင့်လင်းပြီး OIC funding နဲ့လေပတ်တဲ့မီဒီယာအဲ့ဒီကျွန်တော်ပြီးစားကြတယ်။ဒါကျွန်တော်ကမရှင်းဘူး။ဘာလို့လဲဆိုတော့ဒါတစ်ချိန်ညင်ကျွန်တော်တို့ကြက်ကိုကြောင်နားလည်သွားတယ်။ကျွန်တော်ကဗမာရက်ခဲ့တယ်ဆိုတော့ကျွန်တော်လူခွင့်ပေါ်မှာရက်ခဲ့တယ်။ကျွန်တော်ကိုယ်တိုင်နှစ်နှစ်ကသာယုံကြည်တယ်ဒီမိုကရေစီကိုယုံကြည်တယ်လူခွင့်ကိုကျွန်တော်ယုံကြည်တယ်။အဲ့ဒီအတွက်အဲ့ဒီတုန်းကကျွန်တော်တို့ကစံနှုန်းတွေကိုတကယ်မယုံခဲ့ရင်အခုချိန်မှာကျွန်တော်ကတကယ်ယုံရလားလို့ကိုယ့်ကိုပြန်ပြန်။အဲ့တော့ကျွန်တော်မီဒီယာသမားတွေကလည်းကိုခံအားလို့ပြောတာလား democracy နဲ့လူ့အခွင့်အရေးစံနှုန်းတကယ်လေးစားချစ်မြတ်လို့လို့ရက်တည်ပြီးအဲ့ဒီကနေသတင်းရတာလားအဲ့ဒီနေရာမှာကျွန်တော်တို့ကဒီချိန်မှာတော့ကျွန်တော်အဖြေထွက်ပြီးလို့ကျွန်တော်ယူဆရတယ်။ဒီချိန်မှာကျွန်တော်ဒီလူသားဆံပုပ္ပကရက်တည်တယ်။လူသားဒီအပေါ်ကိုရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာယဉ်ကျေးမှုပိုင်းဆိုင်ရာအကြမ်းဖက်မှုမှန်သမျှကိုကျွန်တော်တို့မီဒီယာနဲ့ပြင်းပြင်းထန်ထန်ဆန့်ကျင်ပြီးတော့ပြက်ပြက်သားသားပတ်လိုက်တယ်ဆိုတဲ့နေရာမျိုးရှိပါတယ်။အဲ့ဒါကြောင့်ကျွန်တော်ထင်တယ်နိုင်ငံတကာသတင်းမီဒီယာနဲ့မြန်မာသတင်းမီဒီယာဒီဟာဒီချိန်မှာစာမျက်နှာတစ်မျက်နှာလေးပေါ်ရောက်သွားပြီးအတူတူရှိနေကြပြီလို့ကျွန်တော်ချက်ချင်းပြောပါတယ်။
အဲ့တော့ဒီဆက်စပ်ပြောတဲ့လူ human right journalist ဆိုတဲ့ဒီလူ့အခွင့်အရေးဘက်ကရက်တည်တဲ့ဒီသတင်းသမားတွေပေါ့နော်ဒါရောဗလိုက်မှုရှိရဆိုတာပေါ့နော်ဒါလူ့အခွင့်အရေးဘက်ကရက်တယ်ဆိုတော့ဗလိုက်မှုတော့ပြောရမှာပေါ့ဒီအခုလို့လူ့အခွင့်အရေးဘက်ကရက်တည်တဲ့သတင်းသမားတွေကြောင့်ပေါ့သတင်းတင်ဆက်မှုဒီသတင်းရဲ့တင်ပြမှုတွေသတင်းရဲ့ရက်တည်ချက်တွေအရောဘလို့ပြောင်းလဲသွားနိုင်မှာရှိ
အော်ဒီမေးခွန်းလေးမေးပြတာကျေးဇူးအများကြီးတင်တယ်ကျွန်တော်တို့နိုင်ငံတကာမီဒီယာတွေအပေါ်အန်တရီအစိုးရတက်လာတော့လည်းအဆင်မပြေခဲ့ဘူးဥသိမ်းစဉ်ဆိုတာတလောင်းကလည်းနိုင်ငံတကာမီဒီယာနဲ့အဆင်မပြေခဲ့ဘူး။ပြည်တွင်းမီဒီယာနဲ့နိုင်ငံတကာမီဒီယာတွေကိုအထင်မြင်တွဲတယ်ဆိုတာမယဉ်ကျေးနိုင်ထောက်ပြပါတဲ့အချက်ကြောင့်ပဲ။ဘာကြောင့်လဲဆိုတော့နိုင်ငံတကာမီဒီယာတွေကလူ့အခွင့်အရေးချိုးဖောက်နေတဲ့နိုင်ငံမှာဖြစ်တဲ့ပြဿနာတွေသူကလူ့အခွင့်အရေး journalism နဲ့ပဲချင်းကပ်တယ်။ကျွန်တော်နိုင်ငံကကြတော့အဲ့ဒီနေရာနဲ့မချင်းကပ်ဘူး။ရိုးရိုးလေကြီးလို့ရိုးရိုးအရင်တော့ကဒီနေရာမှာဒီလိုဖြစ်သွားတယ်ဆိုတာလည်းချင်းကပ်တယ်။ကျွန်တော်တို့ကခေတ်ကြီးကပြောင်းသွားပြီကဘာကြီးကကျွန်တော်မြန်မာပြည်က journalism တွေမပြောင်းတာ။အဲ့တော့အဲ့ဒီတုန်းကနားမလည်ခဲ့တာကျွန်တော်တို့အချက်သားအစိုးရတွေဒီနိုင်ငံတကာအလင်းမှာဟို public relation ပေါ့နော်အဲ့လို PR အရကြာရှုံးတာအားလုံးကလူ့အခွင့်အရေးသတင်းစာပညာကိုနားမလည်ဘူးလူ့အခွင့်အရေးသတင်းစာပညာကြီးဘယ်လိုက်တာဘယ်လိုက်တာဆိုတော့သူကလူသားဆန်မှုပေါ့လိုက်တာဟုတ်လူသားတွေရဲ့အသက်အိုးအိမ်စီးစိမ်ထိခိုက်ပျက်စီးဆုံးရှုံးမဲ့ကိစ္စကိုဘယ်လိုက်တာဟုတ်အဲ့တော့အဲ့ဒီညမှာဗတ်မလိုက်ရင်ကျွန်တော်တို့လူသားရဲ့ကမ္ဘာပေါ်မှာနေရတာဘာလို့ပဲရှိတော့ကျွန်တော်လူသားချင်းချင်းကျွန်တော်တို့ဗုဒ္ဓတရားတော်ရပဲကြည်ဓမ္မရပဲကြည်ကျွန်တော်တို့ကလူသားတွေရဲ့ကောင်းကျိုးချမ်းသာကိုကြည်ရတာမေတ္တာထားရတာကျွန်တော်ပြန်မဆိုတရားနဲ့နေရတယ်အဲ့ဒါကိုကြည်တယ်ဆိုတာဗတ်လိုက်တာမဟုတ်ဘူးလို့ကျွန်တော်ယူသားတယ်တောင်းတောင်းမေတ္တာထားတယ်တယောက်လူသားတယောက်နဲ့တယောက်ထိခိုက်ဆုံးရှုံးသွားမှာကိုစိုးရိမ်နေမိလောင်ပျက်စီးသွားမှာကိုမဖြစ်သင့်ဘူးလို့ဝင်ပြောတယ်ဒါကဗတ်လိုက်တာပေါ့ဒါလူသားဆန်တာလူသားဆန်တဲ့အတွက်လူသားဆန်တဲ့သတင်းစာပညာအကြောင်းကျွန်တော်ကဘာကြီးကပို့လှဖို့ပဲမတရားမှုတွေပို့ပြီးရက်တံပါအဲ့တော့ကြောင့်နောင်နာမယ့်အနာဂတ်မှာလည်းကျွန်တော်တို့ဒီလူသားဆန်တဲ့လူ့အခွင့်အရေးသတင်းစာပညာနဲ့တာကဘာကြီးကိုချင်းကဲကျွန်တော်နိုင်ငံဒီပဋိပက္ခပုံနှင်းမယ်တောင်းတပြပို့ပြီးပြုံးပြတနာကိုပို့ဖြည့်ရှင်းနိုင်မယ်လို့ကျွန်တော်ယူပါတယ
်အခုလိုမျိုးပြည်ဝင်မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြတဲ့အတွက်ကိုနေတမောင်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းမိုင်းရင်ချင်တဲ့ PO ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒါကတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်အတွက်ကမာရွတ်မီဒီယာအမှုဆောင်ထုတ်လုပ်ရေးမှူးကိုနေတမောင်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင်ထုံးလွင့်တဲ့ဒီတနားရီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11813ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြမှာပ
ါဒီမနက်ကမှဆေးရနာသိမ်းပြီးနောက်ပိုင်းဖမ်းဆီးထားသူ9000ကျော်ရှိပြီးယာနဲ့ချီတဲ့လူတွေကိုလည်းတရားရုံးလှုပ်ထုတ်လုံနေနေနဲ့မညီပဲအရေးယူဖြစ်ပြတာရှိတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဆေးရနာသိမ်းမှုကိုစန့်ကျင်တဲ့အတွက်ဖမ်းဆီးထားသူ9200ယောက်ရှိပြီးဒီထဲက200ကျော်ကလည်းမိကုံးထုတ်เสียတရားရေးလုပ်ငန်းစီအောင်မှလှုပ်ထုတ်လုံနေနဲ့မညီပဲဥပဒေမျိုးနဲ့ပြစ်ဒဏ်ပေးခံရတယ်လို့26ယောက်တည်ရန်ချမှတ်ခံရပြီးဖမ်းမထုတ်ထားတဲ့အတွက်တိတ်ဆောင်နေရသူပေါင်း2000လောက်ရှိနေတဲ့အကြောင်းလဲမြန်မာနိုင်ငံချေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောချက်ချက်ကိုကိုးကားပြီးကုလသမဂ္ဂတွင်းရုံးချုပ်ရဲ့ပြောခွင့်ရစတီဖန်တူချာရှ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါဒါဆိုရင်လက်ချီရဲ့သူတွေကိုလည်းမျက်ကွယ်မှာတည်ရန်တတတချွန်းအလုတ်ချင်းနဲ့ထောင်နှံပြစ်ပေးခံရရှိတယ်လို့လည်းသူကပြောပါတယ်ဒီမနက်ကမှဆေးရနာသိမ်းပြီးတဲ့နောက်လွန်ကြီးတဲ့ဘက်ရဲ့လက်ချက်နဲ့တည်ဆုံးသူရန်နဲ့ချီရှိပြီးဒီထဲမှာဖမ်းဆီးထားစဉ်တည်ဆုံးမှုရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါလွန်ကြီးတဲ့ဘက်ရဲ့လက်ချက်နဲ့တည်ဆုံးတဲ့သူလက်နက်မဲ့အရသာ883ရောက်တဲ့မင်းနဲ့ရှိမယ်လို့ခန့်မှန်းထားပြီးဒီထဲကအနည်းဆုံး40လောက်ကဖမ်းဆီးစဉ်တည်ဆုံးတာလို့လည်းမြန်မာနိုင်ငံချီဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုတဲ့အကြောင်းကုလသမဂ္ဂတွင်းရုံးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာဖြစ်ပါတယ်
ကောင်းလေးမှုပါရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါကျမတို့အစီအစဉ်ကို VOA ရဲ့ဒီ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်း ကြည့်ရှုနားဆင်နိုင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုတွေကတော့ကိုခင်မောင်စိုးမင်းနဲ့ကိုရဲမွန်တို့ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ဒီကဘာတလွှားကတော်ရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်။ကျမတို့အစီအစဉ်ကိုညပိုင်းမှာတော့ဒီမြန်မာစံတော်ချိန်ည6နာရီကနေ10နာရီမှာထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမတို့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင
This program has come to you.